Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပေးကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်အောက်တိုဘာလ26ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်နေပါပြီ။ကျွန်တော်တို့ရဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook, YouTube, Website စာမျက်နှာတွေကပါအခုတိုက်ရိုက်ထုတ်လွှင့်နေတာပါ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါခင်ဗျာ
။တပ်သားတွေပို့ပေးတဲ့မြောက်ကိုရီးယား၊ရုရှားစီကနျူကလ িয়ার နည်းပညာရလုံခံရှိရဲလို့သုံးသပ်သူတွေကပြောပါတယ်။တရုတ်ထိပ်ပါမှုအခိုင်အမာကာကွယ်ဖို့ထိုင်ဝမ်သမ္မတကပြောကြားလိုက်ပါတယ်။လာရှိုးကိုတောက်ကြနေမှာစစ်ကောင်စီက၄ချောင်းကနေ၅ချောင်းတက်ခတ်ခဲ့ပါတယ
်။အဲလိုမျိုးထိတ်တန်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့အမေရိကန်လွှတ်တော်ကိုထိန်းချုပ်နိုင်ဖို့ပါတီကြီးနှစ်ရဲ့အကြိတ်နယ်လှုပ်ရှားရှင်ပြိုင်နေကြတဲ့တင်ပြချက်လာရှိုးမှာစစ်ကောင်စီတပ်က၄ချောင်းကနေတိုက်ခတ်ခဲ့တဲ့အခြေအနေနဲ့ကမ္ဘောဒီးယားမှာငရှင်မွေးမြူရေးလုပ်ငန်းကိုအစိုးရကအားပေးနေတာဘာကြောင့်လဲဆိုတဲ့နိုင်ငံတကာသတင်းလွှာကမ္ဘာမီဒီယာတွေမှာပြောနေတဲ့မြန်မာပြည်အကြောင်းနဲ့အတူအမျိုးသမီးကဏ္ဍသုတဆုံးနဲ့အမေရိကန်တကွင်သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ Israel နဲ့ Lebanon က Hezbollah တွေကြားအရေးကြီးလှုပ်ဆောင်ရမှာကတန်တမာရေးနဲ့ဖြေရှာဖို့ဖြစ်ကြောင်း London ကိုရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကတောက်ကြနေမှာပြောပါတယ်။ဝန်ကြီးဘလင်ကင်ဟာဒီသတင်းပတ်ထဲအရှိလေပိုင်းငင်းချင်းခီးစင်သွားခဲ့တဲ့နောက်လန်ဒန်မှာအာရဗ်ခေါင်းဆောင်တွေနဲ့တွေ့ဆုံတာဖြစ်ပါတယ်။လန်ဒန်မှာဂျော်ဒန်နိုင်ငံခြားရေးဝန်ကြီးအိုင်မန်ဆဖီဒီနဲ့တကယ့်ပိတ်ရှင်းလင်းမှုတွေမလုပ်ခင်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကသူတို့နှစ်ဦးဟာဂါဇာနဲ့လက်ဘနွန်အခြေအနေတွေကိုဆွေးနွေးဖို့ရှိတယ်လို့ပြောသလိုဝန်ကြီးဆဖာဒီကတော့အစ္စရေးဟာဂါဇာမြောက်ပိုင်းမှာလူမျိုးရုံးတပ်ဖြတ်မှုတွေလုပ်နေတယ်လို့ဆက်ဆွဲပြီးဒါကိုရပ်တန့်ရမယ်လို့ပြောတာပါ။ဝင်းနီပလင်ကင်ကသူဟာလက်ဘနွန်ဝန်ကြီးချုပ်နဂျစ်မီကာတီနဲ့လန်ဒန်မှာတွေ့ဆုံရမှာလက်ဘနွန်ရေးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့2006ခုနှစ်ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အမှတ် 1.31 ကိုအပြည့်အဝအကောင့်ထဲပေါ်ဖို့အပါအဝင်လက်ဘနွန်ကပဋိပက္ခအတွက်တန်တမန်ရေးအရာဖြည့်ရှင်းဖို့အရေးတကြီးလိုအပ်နေတယ်ဆိုတာနှစ်ဦးစလုံးကသဘောတူခဲ့တယ်လို့ပြောပါတယ်။မကြာခင်လတွင်မှနှစ်ဖက်စလုံးကဒီသဘောတူညီချက်ကိုချိုးဖောက်ခဲ့ကြတာလည်းဖြစ်ပါတယ်။ရုရှားဟာယူကရိန်းစစ်ပွဲမှာတိုက်ခိုက်ဖို့အတွက်မြောက်ကိုရီးယားစစ်သားတွေကိုအစောဆုံးအနေနဲ့တနင်္ဂနွေနေ့လောက်မှာတာဝန်ချမယ်လို့မျှော်လင့်ရအောင်ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတောက်ကြနေမှာပြောပါတယ်။ဒါကယူကရိန်းလက်နက်ကင်တပ်ဖွဲ့များအကြီးအကဲအလက်ဆန်ဒရာရှာကီစီတောက်ကြနေမှာတင်ပြခဲ့တဲ့ထောက်လိုင်းသတင်းတွေပေါ်မှာအခြေခံပြီးခန့်မှန်းတာဖြစ်ကြောင်းသူ့ရဲ့လူမှုမီဒီယာ X မှာသမ္မတဇလန်စကီကကြေညာတာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုကရုရှားဘက်ကစစ်ချိန်မြင့်လာတာကိုရှင်းရှင်းလင်းလင်းမြင်လာရတာဖြစ်ပြီးရုရှားရဲ့ဆန္ဒအစစ်အမှန်ကစစ်ကိုဆက်ပြီးတိုက်ဖို့ဆိုတာကမ္ဘာကရှင်းရှင်းမြင်နိုင်တယ်လို့လည်းပြောပါတယ်။ဒါကကမ္ဘာခေါင်းဆောင်တွေကပြင်းပြင်းထန်ထန်တုံ့ပြန်ကြဖို့ယူကရိန်းသမ္မတကတောင်းဆိုပါတယ်။မြောက်ကိုရီးယားရဲ့အခုလိုတိုက်ပွဲမှာပါလာမှုအတွက်ရုရှားကိုရောမြောက်ကိုရီးယားကိုပါတကယ်တင်းမာတဲ့ဖိအားကိုပေးပြီးကုလသမဂ္ဂဗရင်ဂျင်ဇလန်ဘာအချက်တွေလိုက်နာလာအောင်အခုလိုဆစ်ဆိုင်မြင့်တဲ့ကိစ္စအတွက်တာဝန်ခံတာဝန်ယူမှုရှိလာအောင်လှုပ်ဆောင်ဖို့လည်းတောင်းဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားကိုကူညီဖို့အတွက်မြောက်ကိုရီးယားကတပ်သားတွေဆစ်လွတ်တာဟာသူ့ရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးအစီအစဉ်တွေမှာရုရှားရဲ့နည်းပညာအထောက်အကူရချင်တဲ့အတွက်ဖြစ်နိုင်ကြောင်းအမေရိကန်ကျွမ်းကျင်သူတွေကပြောပါတယ်။ရုရှားမှာပထမဆုံးချိန်ဖြစ်တဲ့မြောက်ကိုရီးယားတပ်သား3000တဲ့မနဲ့ရှိနေတာတွေ့ရတယ်လို့ဘော်ဒူးနေကအမေရိကန်ကအတည်ပြုပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်တောက်ချန်နေကလည်းတောင်ကိုရီးယားထောင်လိုင်းဌာနကမြောက်ကိုရီးယားအထုတက်တာ1500ကိုလေ့ကျင့်ရတဲ့ရုရှားကိုဆေးလက်တာတွေ့ရပြီးသူတို့ဟာဆေးလက်ကျင့်ပုံနဲ့ယူကရိန်းစစ်မှာတိုက်ခိုက်ဖို့ဖြစ်နိုင်တယ်လို့ပြောပါတယ်ကုလသမဂ္ဂဆိုင်ရာတောင်ကိုရီးယားသံမတ်ကြီးဟွမ်ချွန်ခုကတော့ခုလိုမြောက်ကိုရီးယားကတပ်သားတွေဆေးလက်တာအတွက်ရုရှားစီကစီးရီးတမ်းမှမှငွေကြေးအကူအညီတွေသူ့ရဲ့နျူကလ িয়ার လက်နက်ဆိုင်ရာနည်းပညာအကူအညီတွေမျှော်လင့်ဖို့ရှိတဲ့အတွက်ဆိုရင်ကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်းလာနေမှာတင်ပြခဲ့တာဖြစ်ပါတယ်။စက်တင်ဘာလတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်ယူရေနီယမ်တန့်စင်ဆဲရုံကိုသွားတာကိုနိုင်ငံပိုင်သတင်းစာမှာဖော်ပြခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဌာနကလည်းယူကရိန်းကိုရုရှားဝင်တိုက်ခိုက်ရအစပြီးမြောက်ကိုရီးယားဟာပဒိန်းတဲ့မစ္စဒုံးကြီးဒါဇင်ပေါင်းများစွာအပြင်လက်နက်ခဲမီးကျောက်တွေပစ္စည်းတင်ကွန်တိန်နာအလုံးပေါင်း 18,000 ကျော်ပေးပို့ခဲ့တယ်လို့သတင်းထုတ်ပြန်ခဲ့တာပါ။
မနက်ခင်းစီစဉ်လေးကို24နာရီထုံးလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bean Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ရှင်။
VOA American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကမ္ဘာရွှေဈေးဟာတောက်တန်နေမှာတောင်ဆောက်ကို American Dollar 1950ကျော်အထိမကြုံစဘူးတက်လာသလို American Dollar ဈေးလည်းပြည်ရင်းမှာတက်ရိပ်ပြလာနေတဲ့အပြင်စစ်ကောင်စီကတရုတ်နဲ့ထိုင်းကနေဝင်တဲ့နေဆက်သွင်းကုန်အများစုကိုတန့်ကန့်တက်လိုက်တာကြောင့်ပြည်ရင်းမှာရွှေနဲ့ဒေါ်လာဈေးတွေအဆက်မတန်တက်လာလိမ့်မယ်လို့ကုန်သည်တွေကခန့်မှန်းနေကြပါတယ်။တရုတ်နဲ့ထိုင်းနေဆက်မှာမြန်မာနိုင်ငံကိုပို့မဲ့ကုန်ပစ္စည်းတွေအများစုကိုကန့်တက်လိုက်တယ်လို့အခွန်မဆောင်တဲ့ကုန်တွေကိုစစ်ကောင်စီကလိုက်လံဆစ်ဆင်းနေတဲ့အတွက်လဲပြည်ရင်းမှာရွှေနဲ့ဒေါ်လာဈေးတွေပြန်ပြီးတက်လာနိုင်မယ်လို့ခန့်မှန်းတာပါ။ကမ္ဘာရွှေဈေးအခု2024မှာထိုးတက်လာတာဖြစ်ပြီး2025ခုနှစ်မှာရွှေတောင်ဆောက်ကိုဒေါ်လာ3000လောက်ထိတက်လာနိုင်တယ်လို့သတင်းတွေမှာခန့်မှန်းပါတယ်။မြန်မာနိုင်ငံရွှေလုပ်ငန်းရှင်များအသင်းကတော့အကယ်ဒမီမီးလင်းရွှေတစ်ချပ်သားကိုကျပ်ငွေ56,300သတ်မှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့ပြင်ပရွှေဈေးကတစ်ချပ်သားကို68သိန်းဝန်းကျင်ရှိပါတယ်။ဘိုးဘန်ကတက်မှတ်တဲ့အောက်တိုဘာ24ရက်ငွေလဲနှုန်းက American Dollar ကိုမြန်မာကျပ်1200ရှိပေမဲ့ပြင်ပပေါက်ဈေးကဒေါ်လာဝယ်ဈေး4500ဝန်းကျင်နဲ့ရောင်းဈေးက4600အထိရှိနေတာဖြစ်ပါတယ်။တရုတ်ကထိုင်ဝမ်ကိုသူ့ပိုင်နယ်မြေဖြစ်နဲ့လက်ခံဖို့စီရေးရဖိအားတွေဆက်ပြီးပေးနေချိန်မှာထိုင်ဝမ်နေနဲ့သူ့နယ်မြေတလက်မကိုတော့မှဆွံ့လွန်မှာမဟုတ်ဘူးလို့ထိုင်ဝမ်သမ္မတဒေချန်တေးကတောက်ကြံနေမှာပြောဆိုလိုက်ပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားဖြစ်ပွားတဲ့ဂူနင်တုံတိုက်ပွဲမှာကျုပ်ကမင်းနဲ့တပ်ဖွဲ့တွေကိုအောင်ပွဲခံခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားကျင်းပရာမှာတရုတ်ကမ်းလွန်မှာရှိနေတဲ့ကင်မန်းကျွန်းကိုတွားရောက်ရှင်ထိုင်ဝမ်သမ္မတကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နဲ့ထိုင်ဝမ်ကိုပိုင်းခြားထားတဲ့အရေးပါတဲ့ထိုင်ဝမ်ရေလက်ကြားမှာနှစ်ဖက်စလုံးကစီးရဲလက်ကျင်မှုတွေနဲ့တင်းမာမှုတွေပြင်းပြင်းထန်ထန်ရှိခဲ့ပြီးတဲ့နောက်အခုလိုပြောကြတာပါ။ထိုင်ဝမ်အုပ်ချုပ်တဲ့ကျွန်းတွေကိုရည်ညွှန်းပြီးထိုင်ဝမ်ဖန်ကူးခင်မင်းနဲ့မတ်စုနယ်မြေတွေကတလက်မှမအထိခံမှာမဟုတ်ပဲအမိမြေကိုအခိုင်အမာကာကွယ်သွားမယ်လို့သမ္မတလေကပြောပါတယ်။ဒီမိုကရေစီနဲ့လွတ်လပ်ခွင့်ဆိုတာလွန်လွန်နဲ့ရတဲ့အရာတွေမဟုတ်ပဲဒီခွင့်ရတွေကိုကာကွယ်ဖို့မျိုးဆက်အဆင့်ဆင့်ပူးပေါင်းအားနဲ့ကြိုးပမ်းအားထုတ်ရတာဖြစ်တယ်ဆိုတာဂူနင်တုံတိုက်ပွဲကနားလည်စေခဲ့တယ်လို့လည်းသမ္မတလေကပြောပါတယ်။တရုတ်နိုင်ငံကိုနာမည်တက်ဖော်ပြမသွားပဲဘယ်ပြပအင်အားစုကမှထိုင်ဝမ်အနာဂတ်ကိုပြောင်းလဲလို့မရဘူးလို့လည်းသူကပြောပါတယ်ဖိလစ်ပိုင်အနောက်မြောက်ပိုင်းမှာထရမ့်ရဲ့အပူပိုင်းမုန်တိုင်းကြောင့်အနည်းဆုံး82ဦးသေဆုံးရသလိုရေကြီးရေရှမ်းမှုတွေနဲ့မြေပြိုမှုတွေဖြစ်ပွားပြီးအခုမုန်တိုင်းဟာနောက်တစ်ကြော့ထပ်ပြီးဝင်လာဖို့ရှိတယ်လို့သတိပေးချက်တွေထုတ်ပြန်နေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်မုန်တိုင်းထရမ့်ကြောင့်တောက်ကြနေအထိဆိုလူပေါင်း82ဦးကျော်မှလည်းသေဆုံးရသလိုမြေပြိုမှုတွေရေကြီးရေရှမ်းမှုတွေပါကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတာဖြစ်ပြီးလူထောင်ပေါင်းများစွာဟာအိမ်ကောင်မိုးတွေပေါ်မှာပိတ်မိနေတဲ့အတွက်အာနာမန်တွေကကယ်ဆယ်ရေးလှေတွေလွှတ်ပြီးကယ်ထုတ်နေရပါတယ်။ဖိလစ်ပိုင်မှာဒီနှစ်တွင်းဝင်ရောက်တက်ခတ်တဲ့လူသိပ်ပျောက်များတဲ့မုန်တိုင်းဟာတောင်တုပ်ပင်လယ်ပြင်ထဲမှာဖိအားများတဲ့လေနဲ့တွေ့ပြီးလမ်းမဲ့သတင်းပတ်ထဲမှာပဲနောက်တစ်ချက်ပြန်ပြီးဝင်လာနိုင်တယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။မနီလာတောင်ပိုင်းမှာခရိုင်မှာတည်ဆုံးသူ49ယောက်ရှိပြီးအများစုကမြေပြိုမှုကြောင့်ဖြစ်နိုင်တယ်လို့ခရိုင်ရဲချုပ်ကပြောပါတယ်။မုန်တိုင်းရောဖိလစ်ပိုင်အနောက်မြောက်ဘက်ကအိုင်လိုကော့စ်ခရိုင်အနောက်ဘက်မိုင်250ကျော်ကမှာတောက်ကြတဲ့နေ့လယ်ပိုင်းတနအီမိုင်60နဲ့80ကျားတိုက်ခိုက်ခဲ့တာဖြစ်ပြီးဗီယက်နမ်နိုင်ငံဘက်ကိုဦးတည်ပြီးရွေ့ရှားနေတာလည်းဖြစ်ပါတယ
်မြန်မာပြည်ရဲ့စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါကင်မျိုးသက်ပြောပြခဲ့တာပါVOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထင်းမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေမလာခင်အခုအရင်ဆုံးတော့ American ရွေးကောက်ပွဲအခြေအနေကိုပြောပြချင်ပါတယ်။လာမယ့်နိုဝင်ဘာ5ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာသမ္မတကိုရွေးကောက်တာတွေမကပဲလွှတ်တော်အမတ်တွေကိုပါရွေးချယ်တင်မြှောက်ကြရမှာပါ။အောက်လွှတ်တော်ဒါမှမဟုတ်စီးနှိတ်အထက်လွှတ်တော်ကိုထိန်းချုပ်နိုင်တဲ့ပါတီကသမ္မတအသည့်ရဲ့ဥပဒေပြူရေးအစီအစဉ်တွေကိုအကောင့်ထဲဖော်ရေးကိစ္စမှာအဓိကကြာနေပါတယ်။တွတ်တော်ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီး Catherine Gibson သတင်းပေးပို့ထားတာကိုတော့ကိုငင်းညံ့ကပြောပြမှာပါ။
ထ talk to voters and make sure they're voting all the way down the ballots.
Nevada ပြည်နယ် Las Vegas မြို့က Donna West ဟာတက်တန်းရင် Democratic တက်ကြွလှုပ်ရှားသူတဦးဖြစ်ပြီးဒုသမ္မတ Kamala Harris အတွက်မဲဆွယ်ပေးရုံသာမက Democrat အထက်လွှတ်တော် Senate အမတ် J.K. Reason အတွက်လည်း Senate နေရာဆက်ရဖို့လှုပ်ပေးနေတယ်လို့ပြောပါတယ်
ကျမတို့မဲဆန္ဒရှင်တွေလိုက်ပြီးစီယုံနိုင်လေလေဂျက်ကီကိုစီးနေအမတ်ဖြစ်အောင်လှုပ်ပေးနိုင်မယ်လို့ကျမတို့ယုံကြည်မှုပိုလာပြီးတော့လွှတ်တော်ထဲမှာအများစုပြန်ဖြစ်မယ်လို့ထင်ပါတယ်
။နီဗာဒါပြည်နယ်ကအထက်လွှတ်တော်အမတ်နေရာဟာတနိုင်ငံလုံးကစီးနေရွေးကောက်ပွဲတွေမှာအကျိအနယ်ရှိဆုံးပြည်နယ်တစ်ခုဖြစ်ပြီးဒီနေရာကရွေးကောက်ပွဲကနေလွှတ်တော်မှာအများစုဖြစ်မှာကဒီမိုကရက်တွေလားရီပါဘလီကန်တွေလားဆုံးဖြတ်မှာပါ။လက်ရှိမှာဒီမိုကရက်တွေက52နေရာနဲ့အများစုဖြစ်နေတာပါ။အာဖဂန်မှာဒဏ်ရာရခဲ့တဲ့စစ်ပြန်တဦးဖြစ်တဲ့ဆန်ဘရောင်းကရီပါဘလစ်ကန်ဘက်ကဝင်ပြိုင်သူဖြစ်ပြီးဝါရှင်တန်မှာအပြောင်းအလဲတွေလုပ်ဖို့အချိန်တန်ပြီလို့ပြောပါတယ
်ကျွန်တော်တို့အနေနဲ့စီးပွားရေးကိုပြန်ကောင်းအောင်လုပ်ဖို့လိုပါတယ်အိမ်မူဝါဒကနေစွန့်ရင်မူဝါဒထိကျွန်တော်တို့လုပ်နိုင်တဲ့ကိစ္စတွေရှိပါတယ်လက်ဆက်ကိစ္စကိုလည်းဖြေရှင်းရမှာပါ
ထုံးစံအရရီပါဘလစ်ကန်တွေရဲ့အမားကန်နယ်မြေဖြစ်တဲ့တက်ဆက်စ်ပြည်နယ်မှာဆိုရင်လည်းDemocrat Colin Orrett နဲ့ Republican Senator Ted Cruz တို့အကြားသိပ်မကွာဘူးလို့စစ်တမ်းတွေကပြနေပါတယ်။ပြီးခဲ့တဲ့အပတ်ကစကားစစ်ထိုးပွဲမှာဆိုရင် January 6ရက်ကိစ္စနဲ့ပတ်သက်ပြီး Cruz ကို Orrett ကစိန်ခေါ်ခဲ့ပါတယ်
။ This election
ဒီရွေးကောက်ပွဲဟာသူ့တာဝန်ခံမှုအတွက်ပါပဲ။ခမရဘကနိုင်မှနိုင်ငံချစ်တယ်ဆိုပြီးလုပ်လို့မရပါဘူး
။ Cruz ကလည်းဒီလိုပြောဆိုမှုကိုအခုလိုတုံ့ပြန်ပါတယ်။
You don't hear him talking
Antifa ne Black Lives Matters အဒီကိယုံတွေမှာနိုင်ငံအနှံ့ကမျိုးတွေကိုမီးရှို့တာမျိုးသူပြောတာခမရတို့ကြားဘူးမှာမဟုတ်ပါဘူး
တောနယ်ပြည်နယ်တစ်ခုဖြစ်တဲ့ Montana ပြည်နယ်မှာဆိုရင်လေ Democrat Senator John Tester ဟာ Republican ဘက်က Tim Shehee နဲ့ရှင်ပြန်ရမှာပါဒီပြည်နယ်ကလူအများဟာ Republican သမ္မတလောင်း Donald Trump ကိုမဲပေးကြမှာဖြစ်ပေမဲ့အထက်လွှတ်တော် Senate မှာတော့ Democrat ကိုပဲဆက်ထားမှာပါလို့ဒီနေ့အစောပိုင်းမှာကျင်းပခဲ့တဲ့ဒီမိုကရက်တစ်နိုင်ငံလုံးဆိုင်ရာညီလာခံကိုလာတက်တဲ့အဲ့ဒီပြည်နယ်ကကိုယ်စားလှယ်တဦးကပြောပါတယ
် Senator Tester has delivered for us
Farm Ubri Maro Cinema Tester ကျမတို့တွေလုပ်ပေးထားပါတယ်ဒါကိုကျမတို့ပြစ်ပင်မှာမဟုတ်ပါဘူ
းဒါပေမဲ့လည်း Republican နိုင်ငံလုံးဆိုင်ရာညီလာခံလာတက်တဲ့ကိုယ်စားလှယ်တွေကတော့ Senator Tester ရဲ့ Liberal မဲပေးမှုမှတ်တမ်းတွေကပြည်နယ်အတွက်မသင့်တော်ဘူးလို့ပြောပါတယ
် Tim Shehee is a real
Tim Shehee ကတကယ်စစ်ပြန်မှာရှင့်တိုက်ပွဲပြန်တရေကောင်းမှာ Navy Sea တပ်ဖွဲ့ကလည်းဖြစ်ပါတယ
်အခုအချိန်မှာ Republican တွေအောက်လွှတ်တော်ကိုထိန်းချုပ်ထားတာကလည်း Democrat ဘက်ကိုပြောင်းလဲသွားနိုင်ပါတယ်ဒီနှစ်ရွေးကောက်ပွဲမှာအောက်လွှတ်တော်အမတ်နေရာ435နေရာလုံးအတွက်ရွေးကောက်ပွဲတွေကျင်းပမှာပါခင်ဗျာ
American ပြည်အောင်စုမှာ November လကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းစီစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲယုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပြည်ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ VOA ရဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကငါးမွေးမြူရေးလုပ်ငန်းအကြောင်းမတင်ဆက်ခင်လားရှုကိုလေကြောင်းတိုက်ခိုက်မှုလုပ်နေတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်။ကိုကန်တပ်ဖွဲ့ MND ထိန်းချုပ်ထားတဲ့လားရှုမြို့ကိုဒီရက်ပိုင်းတည်းမှာစစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှုတွေခက်ဆစ်ဆိတ်ပြန်လုပ်လာပါတယ်။ကိုကန်တပ်ဖွဲ့ရဲ့မြို့ဝင်ဂိတ်ကိုအ धिक ဥတီတိုက်ခိုက်နေတာကြောင့်ဒေသခံတွေလည်းဘေးလွတ်ရာတင်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မက်ခင်ဖြူတွေကတင်ပြမှာပ
ါ။စစ်ကောင်စီရဲ့ရှင်းမြောက်တိုင်းစစ်ဌာနချုပ်မြို့တော်လားရှိုးမြို့ကိုမနေ့ကနေ့ကင်းတနားရီကနေ့နှစ်နာရီကြာလောက်မှာစစ်ကောင်စီတပ်ဖွဲ့တွေကလေကြောင်းကနေ၅ချိန်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာတီဘောကနေလားရှိုးမြို့အဝင်မဲဟန်ရွာဘက်ကိုတိုက်ခိုက်တာဖြစ်တယ်လို့ကနဦးသတင်းရပေမဲ့အထူးကအခြေအနေတော့မသိရသေးပါဘူး။MNDA ကိုကန့်တက်ဖွဲ့ထင်းချုပ်ထားတဲ့လာရှုမျိုးကိုဒီအပိုင်းအတွင်းမှာနေစဉ်ဆိုသလိုဘုံကျဲတိုက်ခိုက်တာတွေရှိနေတာပါ။အ ောက်တိုဘာ25ရက်မနေ့ကတက်ခတ်မှုအခြေအနေကိုတော့လမ်းရှုမျိုးကနေစစ်ဆောင်နေသူတို့က VUE ကိုအခုလိုပြောပြပါတယ်
။တမားရီ5မိနစ်ကလေးတမားရီ25မိနစ်ဖြစ်အကြားထဲမှာ5လုံးရှိတဲ့ဖြစ်ကျဲသွားတယ်လို့ကြားတယ်လေ။အားလုံးနေမှာပဲကျဲသွားတာ။ရောင်းရဆိုတော့မေဟံကဒီကွာကိုတက်တာလာရှိရဲ့အလုံးဖြစ်တယ်။အဲ့မှာပိုးကောက်တွေရဲ့ညင်ကိတ်ဆဲအဲ့ဒါကိုဒီကပိစာပါပြီးကျဲတဲ့သဘောဖြစ်တယ်ကနေ။
အထူးကအခြေအနေကိုတော့မသိရသေးဘူးလို့လည်းသူကပြောပါတယ်။ဒီလ23ရက်ပုဒ်ဘူးနေတော့ကလည်းလာရှုမျိုးကိုစစ်ကောင်စီကလေချောင်းကနေတနေ့ရဲမှာ၄ချိန်တိုက်ခတ်ခဲ့ပါတယ်။အဲ့ဒီနေ့ကဗရမအချိန်တိုက်ခတ်မှုမှာမဟန်ကြီးရွာအုပ်စုခိုးဆန်းတန်းရွာမှာရှိတဲ့ရိုးရာအရက်ချက်ဆက်ယုံမိလောင်ခဲ့တယ်လို့ MND ကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လည်းလူထိခိုက်အခြေအနေကိုတော့ထုတ်ပြန်တာမရှိပါဘူး။ရှမ်းမြောက်ဒေသကသတင်းတွေကိုအစင်စိုက်ဖော်ပြနေတဲ့ရွှေဖြည်မြေသတင်းဌာနကတော့ဒီလ23ရက်နေ့ကဖြစ်ခဲ့တဲ့တိုက်ခိုက်မှု၄ချိန်အတွင်းမှာအရက်သားထိခိုက်သေဆုံးသူ10ဦးလောက်ရှိတယ်လို့ဖော်ပြပါရယ်။22ရက်နေ့မနေ့အစောပိုင်းတုန်းကလည်းလားရှုမြို့နယ်မန်စုဖျားအနီးလေကြောင်းတိုက်ခိုက်မှုမှာအရက်သား3ဦးထိခိုက်ဒဏ်ရာရခဲ့ပါရယ်။ MNDA ပူးပေါင်းတပ်တွေကစစ်ကောင်စီရဲ့လားရှုအခြေစိုက်အရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုဩဂတ်စ်လ3ရက်နေ့တုန်းကတည်ယူခဲ့ပြီးတဲ့နောက်ပိုင်းဩဂတ်စ်လ30ကနေဒီကနေ့အထိလေကြောင်းကနေဘုံချဲတိုက်ခိုက်တာတွေ25ချိန်လောက်ရှိနေပြီလည်းဖြစ်ပါရဲ့ရှင
်။လာရှိုမျိုးကိုစစ်ကောင်စီလေကြောင်းကတိုက်ခိုက်ခဲ့တဲ့အကြောင်းမက်ခင်ဖြူတွေတင်ပြခဲ့တာပါ။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းမတင်ဆက်ခင်ကမ္ဘောဒီးယားမှာဘာတွေမွေးမြူလုပ်နေကြသလဲကြည့်အောင်ပါ။အရှေ့တောင်အရှာရဲ့အကြီးဆုံးတုံးလီဆပ်ရေချိုအန်ကြီးမှာတင်္ဂါတွေကငရှင်မွေးမြူရေးကိုပြောင်းလဲလုပ်ကင်လာတာဟာရာသီဥတုဖောက်ပြန်ပြီးသဘာဝပတ်ဝန်းကျင်ပျက်စီးနေတဲ့အခြေအနေနဲ့လိုက်လျောညီတွေဖြစ်စေလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ငရှင်နဲ့အခြားငါးမျိုးစားတွေကိုတိုးချဲ့မွေးမြူပြီးပြပကိုတင်ပို့နိုင်ရင်ငါးဖမ်းလုပ်ငန်းအပေါ်မိခိုးနေသူတွေရဲ့ဝင်ငွေလမ်းကြောင်းတိုးတက်လာနိုင်ကြောင်းကမ္ဘောဒီးယားအစိုးရကယူဆနေတာပါ။ AB သတင်းဆောင်မကိုအခြေခံပြီးကိုခင်မောင်စိုးမင်းကပြောပြမှာပါ။
အရှေ့အာရှဒေသကတရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေလိုကမ္ဘောဒီးယားမှာငရှင်မွေးမြူရေးလုပ်ကင်ကြတာဟာအမြတ်အစွန်းရရှိနိုင်ပေမဲ့လက်တွေ့မှာစွန့်စားရတဲ့အခြေအနေမှာရှိပါတယ်။အသက်53နှစ်အရွယ်ရှိအမ်ပတ်ဟာဆိုရင်သူ့ရဲ့ငရှင်မွေးမြူရေးကံတွေကိုစမ်းသပ်လေ့လာနေတာဟာအလောင်းစားလုပ်နေရတယ်လို့ပါပဲ။မဲကောင်မြစ်မှာရေပြည့်လာရင်လက်တဲ့ချောင်းတွေမြောင်းတွေကတဆင့်အထက်ကိုရေဆန်တက်လာပြီးတုံလီဆက်ရေအိမ်ထဲရေပြည့်တာဖြစ်ပါတယ်။နှစ်ပေါင်းများစွာငါးဖမ်းလုပ်ငန်းနဲ့အသက်မွေးအကြောင်းပြုလုပ်ကြရာအရှိတောင်အာရှရဲ့အကြီးဆုံးရေချိုကန်ကြီးဖြစ်တဲ့တုံလီဆက်အိမ်ကြီးဟာမဲကောင်မြစ်အထက်ပိုင်းကရေကာတာတိဆောက်ကြတာတွေရာသီဥတုဖောက်ပြန်မှုနဲ့ဒေသတွင်းသစ်တောပြုံတိမှုတွေကြောင့်အရာရာဟာချိုရင်းချက်တွေနဲ့ပြောင်းလဲကုန်ပါပြီ။အခုဆိုရင်ရေအိမ်ကြီးထဲမှာငါးတွေသိပ်မရှိတော့တဲ့အပြင်ကဘာကြီးပူနွေးလာပြီးလေမုန်တိုင်းတွေကလည်းအချိန်ပြင်းပြင်းနဲ့တိုက်ခိုက်တာတွေကြောင့်ရေကန်အနားမှာနေထိုင်ရတာဟာလည်းအန္တရာယ်ရှိလာပါတယ်။ဒါကြောင့်အန်ဖတ်ဟာဆိုရင်ငါးဖမ်းလုပ်ငန်းကိုစွန့်လွတ်ပြီးငရှင်မွေးမြူတဲ့လုပ်ငန်းကိုပြောင်းလဲလုပ်ကင်လာပါတယ်
။ပေးရတိုက်တာပြဒါမခေါင်းနဲ့နေစာတရီနဲ့နဲ့တလေတယ
်ကျွန်တော်တန်ကားတဲ့တယောက်ပါတော်တော်ကိုပင်ပန်းပါတယ်အသက်လည်းကြီးပါပြီအင်ဂျီထဲမှာငါးတွေလည်းသိမ့်မရှိတော့ဘူးဒါကြောင့်ငါမဖမ်းတော့ပဲမရှင်းမွေးတာပြောင်းလိုက်တာပါမရှင်းတွေဟာဖိုးတန်ပြီးမကြခင်မှာတရုတ်ပြည်နဲ့တခြားတိုင်းပြည်တွေကိုလည်းတင်ပို့ရနိုင်မှာပ
ါတကယ်တော့ငရှင်းမွေးရတာဟာလည်းခက်ခဲပြီးအကုန်ကြများပြားလာပါတယ်သူအနေနဲ့မီးပြတ်သွားလို့ရေကန်တဲကိုအောက်ဆီဂျင်ပေးတဲ့ဆက်ရက်ပြီးငရှင်းတွေသေးကုန်တာနဲ့ကြုံခဲ့ဘူးပါတယ်ရေချောင်းတွေမှာရေကြီးတာရေကျတာစတဲ့ဖြစ်စဉ်တွေကမဲကောင်မြဝန်းဒေသကိုကပ္ပရေချိုက20ရာခိုင်နှုန်းနီးပါးအထိရှိအောင်အထောက်အကူပေးပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အခြေစိုက် Stimson Center ရဲ့ဒါရိုက်တာ Brian Alia ကအခုလိုပြောပါတယ်။
The Tonle Sap Lake again is the beating heart of the Mekong.
Tonle Sap ye yan yi ha Mekong mi ji ye nalon khon san phit de lo nit sin khama pi du re ko sa thong mo twat nga tan chain thong maung mya saw ko athauk pan pi ni ba de. Ho khama empire kit ka ni aku chain di asaw pya ba be. Ka chaung ma la be di Tonle Sap ye yan yi ha da su lu phaw pyan mu ne si man khan kwa mu alwe ma ri ye dan ko khan ni ya ba de.
Tiyon nai ngan be ne Lao nai ngan be a pai ma Mekong mi ko peit se di saut de atwe ye si ye la ri a ne ko ma de lo tu ka pyo ba de.အဲ့ဒီလိုအခြေအနေတွေကြောင့်ငါးတန်ရာဇာတတွေကြာဆင်းကုန်နေဆိုတာကိုအလေးအနက်ထားလက်ခံဖို့ကမ္ဘောဒီးယားအစိုးရကတွန်းဆုတ်နေတယ်လို့လည်းဝေဖန်လိုက်ပါတယ်
ဒီနေ့မှာဆိုရင်ကန်အတွင်းကိုရေတက်ရေစင်နှစ်လလောက်နောက်ကျသွားတယ်လို့မဲကောင်ရေကာတာစောင့်ကြည့်ရေ MDM အဖွဲ့ရဲ့သုတေသနစစ်တမ်းမှာဖော်ပြထားပါတယ်။ကမ္ဘောဒီးယားနိုင်ငံကတောင်လီဆပ်ရေကန်ကြီးတစ်ဝိုက်နေထိုင်ကြတဲ့တငါလုပ်ငန်းလုပ်သူပေါင်းက300ရှိပြီးနိုင်ငံလူဦးရေ
သူကိုငရှင်သားပေါက်တွေပေးတဲ့အတွက်ဒါကိုသူ့အနေနဲ့ရှင်သန်ကြီးထွားအောင်မွေးမြူဖို့တော်တော်ကိုခဲရင်ပါတယ်။ကမ္ဘောဒီးယားအပါဝင်နေရာအနှံ့မှာငရှင်အယောင်းဝယ်လုပ်ငန်းတွေကပုံပြိုးတိုးတက်နေပြီးအကျိုးအမြတ်တွေလည်းရရှိနေတယ်လို့ VSO အဖွဲ့ရဲ့ဌာနေတာဝန်ခံဆောင်ပွိုင်းကပြောပါတယ်။ကျေးဇူးတင်ပါတယ်။ငရှင်သားပေါက်တွေကိုဘယ်လိုမွေးမြူရမယ်ဆိုတာသူတို့ကိုယ်တိုင်သိသွားကြပြီးတော
တီးကြပါတယ်လို့သူကပြောပါတယ်အခုဆိုရင်ကမ္ဘောဒီးယားနိုင်ငံကတောင်လီဆပ် JIG တဝိုက်မှာငါးဖမ်းလုပ်ငန်းဟာတည်တည်တာတာရောကြလာပြီးတခြားပဇွန်နဲ့ရေတရဝါတွေကိုရေကန်တွေနဲ့မွေးမြူလာကြပါတယ်ခင်ဗျာ
အခုကြားမြင်နေရတာက VOA American တိုင်းရဲ့စနေမနေ့ကင်းအစီအစဉ်တွေပဲဖြစ်ပါတယ်ခင်ဗျာသိမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိနေပါတယ်အခုတခါတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေပြောနေရေးနေကြသလဲဆိုတာကိုမူရင်းအားပေါ်မပြတ်ဦးကျော်စံသာကကောက်နှုတ်တင်ပြထားပါတယ
်သူတို့ကပြောပြမယ်အကြောင်းအရာတွေကတော့အာဆီယံရဲ့လွတ်ဆောင်ချက်ဘာကြောင့်မအောင်မြင်နိုင်သလဲစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဘယ်လဲဘာလဲအကြောင်းအရာတွေဖြစ်ပါတယ်အဲ့ဒီထဲမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့Why ASEAN dialogue initiatives with Myanmar will fail? မြန်မာနိုင်ငံတွဲ ASEAN ရဲ့လွတ်ဆောင်ချက်ဟာဘာကြောင့်မအောင်မြင်နိုင်ဘူးလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီအရာဒီမှာ Igor Vlasovich ရှိသားထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်ခင်ဗျာ
။ဒီမှာကြာရင်လူသဘောဆွေးနွေးဝဲတရားကျင်းပမယ်လို့ထိုင်းကပြောလိုက်တော့မြန်မာကောင်ကထိုင်းလက်မှာခဏလွှဲထားရမှာမို့ ASEAN ကဝန်တန်နေမယ်။ထိုင်းရဲ့စံတမန်ရေးအထုတ်မှုကတိုင်းသာတော်လှန်ရေးတပ်ဖွဲ့တွေကိုတရုတ်ညွှန်ကြားတဲ့အတိုင်း NUG PDF တွေနဲ့အဆက်ဖြတ်စစ်ကောင်စီကြီးစိုးမှုကိုစိန်စိန်မွေ့မွေ့လက်ခံတဲ့ဘက်ကိုတင်ညွတ်လာလိမ့်မလားဆိုတော့စောင့်ကြည့်ရမှာဖြစ်တယ်။တရုတ်ကတော့တိုင်းသာအင်အားစုတွေရဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုစီးပွားရေးအခွင့်အလမ်းတွေနဲ့လဲလဲလို့ဆွဲဆောင်ပြီးသူတို့ရဲ့ပြိုစီပွားတွေကိုဆက်လက်ကျင်းပနေတာဖြစ်တယ်။ဒါပေမဲ့ထိုင်းကတော့အင်ဒိုနီးရှားနဲ့မလေးရှားတို့လက်ခံနိုင်အောင်ဒီချက်ပို့ပြီးလောက်ကောင်လောက်လာနိုင်တယ်လို့ဆိုရတယ်။တချိန်တည်းမှာပဲစစ်ကောင်စီအကြီးကဲကတော့စစ်ပွဲကိုအစိမ်းမလျှော့ပဲဆက်လက်တိုးမြင့်တိုက်ခိုက်နေတယ်။အာဆီယံနဲ့နိုင်ငံတကာအတိုင်းအတိုင်းကအပြစ်ခတ်ရစေရင်နဲ့အလုံးပါဝင်တဲ့ဆွေးနွေးပွဲလုပ်မယ်ဆိုတာဟာပြည်သူလူထုနဲ့အတိုင်းပြည်ပေါ်စစ်ကောင်စီရဲ့အကြမ်းဖက်ရဆက်ကျူးလွန်မှုတွေကိုပုံမဖြစ်လာစေမဲ့သဘောသာဖြစ်နေတယ်လို့လည်းဆိုရတယ်။ဒါကြောင့်အခုထိုင်းကလှုပ်လာမယ်ဆိုတဲ့ကိစ္စဟာလည်းအာဆီယံမူငါချက်လိုပဲကြာရှုံးလိမ့်မှာဖြစ်တယ်။အခုဆိုရင်တရုတ်ကလည်းစစ်ကောင်စီဆက်လက်တည်မြဲရေးကိုမူပြောင်းပြီးလှုပ်ဆောင်လာနေပြီ။အာဆီယံနဲ့ကုလသမဂ္ဂအထူးသံတမန်တို့ကအလုံးပေါင်းနဲ့ဆွေးနွေးပွဲအတွက်အချိန်ယူကြိုးပမ်းနေတာဟာစစ်ကောင်စီအကြီးအကဲဖို့အင်အားစုဆောင်ရေးရင်းမြစ်စုဆောင်ရေးတို့အတွက်အချိန်ပူရစေမှသာဖြစ်တယ်။ဆွေးနွေးအဖြစ်ရှာရေးအတွက်အဓိကအကြံနာဟာကိုယ်တော်မူကြီးမြောင်းဟရဲ့အကျဉ်းမဲ့အောင်နိုင်ရည်မှန်းချက်ပဲဖြစ်တယ်။သူရဲ့ဆုပ်ယုပ်ကြဆင်းနေတဲ့စီရင်တဲ့ဘက်ပေါင်းဆောင်အခြေအနေကိုရွေးကောက်ပွဲနဲ့အချိန်ဆွဲပြီးလည်းဖြစ်တင်လိုက်မယ်။ဒါပေမဲ့ဒီဟာကိုလမ်းလွှတ်နိုင်တဲ့နည်းလမ်းလည်းရှိတယ်။အာဆီယံနဲ့ကုလသမဂ္ဂအထုကူစရဲတို့အနေနဲ့အလုံးပေါင်းနဲ့ဆွေးနွေးပွဲမှာတဆင့်ပြည်လည်နိုင်တဲ့ဆိုပြီးတလွဲ့ချင်ရောက်အောင်လုပ်မနေပဲ။စစ်ကောင်စီမပါဝင်တော့ဘက်ပေါင်းဆောင်ဆွေးနွေးရေးကကြွေးကြော်နေတယ်သက်ဆိုင်ရာနိုင်ငံတွေကလည်းစစ်ကောင်စီလက်ထက်ဗဏ္ဍာငွေရောက်ရှိမှုညှော်နှဲအောင်ကြိုးပမ်းရမယ်။အိန္ဒိယ၊အော်စတြေးလျတို့ကကြက်လီယင်စီတွေပိတ်ပင်ရေးကိုနှိမ့်ချရှာရမယ်။အိန္ဒိယ၊ထိုင်း၊ဘင်္ဂလားဒေ့ရှ်တို့အင်းဂျင်တွေဟာလွတ်မြောက်နယ်မြေတွေစီကိုနေဆက်ဖြတ်ပြီးစာနာမှုအထောက်ပံ့တွေပို့ပေးခြင်းနဲ့ဒီလိုလုပ်နိုင်ကြရင်မကြခင်ဗိုလ်ချုပ်ကြီးမောင်နိုင်ကိုသုတက်တွင်ကမနစ်သက်သူတွေဖြုတ်ချလိုက်မယ်။အဲဒီလိုမှမဟုတ်ရင်တော့ ပေါ်ကြောင့်မူကြီးမြန်မာနိုင်ငံလက်ရှိစစ်ကောင်စီတည်ရှိနေတဲ့မြတ်မြန်မာပြည်သူတွေပေါ်အကြမ်းဖက်စစ်ပွဲတွေနဲ့ပြည်သူတွေရဲ့ခုခံကာကွယ်ရေးတိုက်ပွဲတွေလည်းဆက်လက်တည်ရှိနေလိမ့်မယ်ဖြစ်တယ်လို့သုံးသပ်ထားတာဖြစ်ပါခင်ဗျာလို့ဆက်လက်ပြီးပြောပြမယ်အကြောင်းအရာကတော့
Don't fall for the fake elections in Myanmar မြန်မာနိုင်ငံရဲ့အတူရောင်ရွေးကောက်ပွဲနဲ့အညာမမိစေနဲ့ဆွဲကောင်းစေနဲ့မိကန်ရှင်နော်နဲ့ Ashley Southdoy ဒါထားတဲ့သုံးသပ်ချက်ဖြစ်ပါတယ်
နှစ်ထောင်နှစ်ဆယ်ငါးနိုဝင်ဘာမှာစစ်ကောင်စီပြုလုပ်မဲ့ရွေးကောက်ပွဲအတူရမှုမထောက်ခံသင့်ဘူးစစ်ကောင်စီအနေနဲ့ခိုင်လုံစိတ်ချတဲ့ဆွတ်တော်ရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်လို့နှစ်ထောင်နှစ်ဆယ်တည်းအနာသိမ်းပြီးနောက်ဖြစ်ထွန်းလာတဲ့ဒေါ်လာရေးလှုပ်ရှားမှုဟာနိုင်ငံတော်လူ့အဖွဲ့အစည်းနဲ့အရေးပဲစစ်ဘက်ဆက်ဆံရေးတို့အခြေခံအားစပြန်လည်တည်ဆောက်ဖို့စစ်တိ yet trap bowlo you satajama chipping met the girl di you go by her. But you can a jump boom chitronzi lame that chitter. Sita yes I genjo sapchamuru yam through bazuma mchaifu. Is the ru nyazua sita jotana gamju pepa diguma maybe mamhoku. Pangua shall say bilongrea, sita jotana gamju nangae padi yuha. A you go by ma. First past the post, Suret, Nanju go you messenger, and a liue, Miazu, Nanyala Reca. A true Japayus name, Tindumbo, Ginare. Da sit at your honor, can you Nangae, Badi Runet? Through a parrot, think a mimicere, Lumezu, Badi, the Choya, Joe Drepchet, and there. Second, you send ye in Azuriaro. Hang on and look for a sea. Straight society relation go. Chicken asa, young level Udini Yavi Pite. And I'm thinking Galara, Joseph Swinney Buriha. Now the democracy, Chicane, consolidating democracy go Udi Gere the Bossi be met. Who Kamara, Federalist Nina, Lunazu Kuban Yatangin, Pisa Dua, Bobi Saint Hom Nima Lagavi. Nayana Fresibo, Chigan, Nayane Dile, Sarago, Chicken asa be young and my mother. Lunazu Lunazu Sasanye Pedipaha, Bohone, Wundian Didamia, Shenda Periphery Relations Pedipaha Rigu, Pisin and Napchete Sura, Lunavain Tetua Lushadu Riga, the Hope of Biosun Yavi Chete, Digas and Comuria, Federal Disaway, Jupamuma, Tumiare, Hilasanya Uchoye, Suzin Rene, Monsamu Pinia, Tainda Lenava Yazuri, the Yapet for Sirigu, Aguni P. Vepchete, at the China Mave. Tisa since Ninja Tisamutele, Nangan Razanga, Kunia Machedelu Sore. Under democracy, Nangae, Chigan, Saum, Tiago, the Bodin, Mayasiwe, Yuka Wellume to the Pien, Sigonsi, Lume, Yuka Wessurawara, Lumiazu Jisuina, yes, I can do the sale to you. They win Pian, Fazin Pira, the Pinny Limelu, is that a chiparismia?
ကျွန်တော်ဘာတော့ကတော့လောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကိုကျွန်တော်စောင့်ညော်လာကြပါသေးရဲ့အားလုံးကိုကျေးဇူးတင်ပါခင်ဗျာဗီဒီယိုအစီအစဉ်တွေကိုလိုင်းတော်မီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ viewer မြန်မာနိုင်ငံစီစဉ်ကိုရေဒီယိုညဝိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ်ဗီအိုအေမြန်မာညချင်းရေဒီယိုအစီအစဉ်ကိုညာ9:00ကနေ10:00အထိလိုင်းဒိုမီတာ32kHz 90.9MHz
မင်္ဂလာမနက်ခင်းပါခင်ဗျာ VOA အမေရိကန်တန်ရဲ့မြန်မာပြည်စင်နေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆိုလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေနားဆင်ရဖို့ရှိတဲ့အရင်ဦးဆုံးတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်
မြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံမှုကြုံရတဲ့အထက်ဟိန္ဒူအမျိုးသမီးတွေကတော့တခြားဘာသာဝင်အမျိုးသမီးတွေထက်တောင်ခွဲခြားဆက်ဆံတာခံရတယ်ဆိုပြီးအင်ဂျင်မေဟိန္ဒူအမျိုးသမီးကွန်ရက်ကိုတီထောင်တဲ့ဟိန္ဒူအမျိုးသမီးရေးလှုပ်ရှားသူဒေါကက်တလင်းသိန်းကပြောပါတယ်ဘယ်လိုမျိုးခွဲခြားဆက်ဆံခံရပြီးဘယ်လိုကာကွယ်မှုတွေလိုအပ်နေပါသလဲဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါကက်တလင်းသိန်းကိုမက်ခင်ဖြူတွေးကတွေ့ဆုံမေးမြန်းထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
ဒီလိုလေဒီလာပြီးတော့အခုလိုအချိန်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်
မင်္ဂလာပါရှင်ကျမကလည်းကျေးဇူးတင်ပါတယ်အခုလိုမျိုးပြောခွင့်ရတဲ့အတွက်ကြောင့်အထူးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမက်ကတ်လင်းသိန်းကဒါမြန်မာနိုင်ငံမှာဆိုလို့ရှင်ဟိန္ဒူအမျိုးသမီးရေးကိစ္စတွေမှာအဓိကလှုပ်ရှားတဲ့သူဖြစ်တယ်ဆိုတဲ့အခါကျတော့ကျမအဓိကဒါနဲ့ပတ်သက်ပြီးတော့ပဲမေးချင်ပါတယ
်
ကျမတို့မြန်မာနိုင်ငံမှာဒါဟိန္ဒူအတိုင်းဝိုင်းဆိုတာလည်းအများကြီးရှိပါတယ
်
ဆိုတော့ဒီထဲမှာမှအထူးသဖြင့်အမျိုးသမီးတွေရဲ့အခြေအနေပေါ့နော်ဆိုတော့မြန်မာနိုင်ငံမှာဟိန္ဒူအမျိုးသမီးတွေကြုံရတဲ့ဒါခွဲခြားဆက်ဆံမှုတွေဟာဘယ်လောက်ထိမြန်လူမှုတာဝန်ထဲမှာရှိနေသလဲဆိုတာပြောကြဆိုကြတာလည်းတော်တော်လေးနင်းနေသေးတယ်လို့ပြောလို့ရမယ်ထင်ပါတယ
်
ဆိုတော့ကိုယ်တိုင်ကဒီအမျိုးသမီးအခွင့်အရေးကိုလုံနေတဲ့သူတယောက်အနေနဲ့ပေါ့နော်ကျမအရင်ဆုံးသိချင်တာကတော့ဒီကနေ့ဒီမြန်မာနိုင်ငံမှာဟိန္ဒူဒီအမျိုးသမီးတွေအတိတ်ကကြုံရတဲ့ခွဲခြားဆက်ဆံမှုတွေဆိုလို့ရှိရင်ဘာတွေကိုများအတိတ်ကထောက်ပြလို့ရမလဲရှင
်ကျွန်မပြောချင်တာလေဟိန္ဒူမျိုးသမီးများခွဲခြားဆက်ဆံနေဆိုတာမိသားစုကပထမပါပဲမိသားစုအတိုင်းအဝိုင်းထဲမှာရှိနေတဲ့သူတွေကသူတို့ခွဲခြားဆက်ဆံခြင်းခံရတာကိုသူတို့ကိုယ်တိုင်လည်းမသိသလိုခွဲခြားဆက်ဆံလိုက်တဲ့လူကလည်းကိုယ်တိုင်မသိလိုက်ဘူးအဲ့ဒီကနေမှတဆင်အဲ့ဒါကိုမြင်လာတဲ့ခါကျတော့ဘေးအတိုင်းအဝိုင်းဘေးအတိုင်းအဝိုင်းဆိုတာဘာသာတဲမှာပဲရှိတယ်အတိုင်းအဝိုင်းထဲမှာလူမှုရေးပဲလှုပ်လှုပ်စီးပွားရေးပဲလှုပ်လှုပ်အဲဘာသာရေးတဲ့ပတ်သက်တာကိုပဲလုပ်လို့မျိုးသမီးကလုံးဝခွဲခြားဆက်ဆံခြင်းကိုခံလိုက်ရတယ်။အဲ့ဒါတွေကိုကျမကမြင်လာတဲ့ခါကျတော့စိတ်ထဲမှာတော်တော်လေးပေါ့ခံစားရတယ်။ဘာလို့ဆိုကွမျိုးသမီးရေးရလေးတွေတော်တော်လေးလှုပ်လာတဲ့ခါမှာကျတော့အဲ့တော့အတိတ်ကပြောချင်တာတော့မိသားစုအလွန်အရေးကြီးပါတယ်ပေါ့နော်။မိသားစုထဲမှာရှိတဲ့အဲမိဘကသမီးနဲ့သားကိုမရည်ရွယ်ပဲခွဲခြားလိုက်ခြင်းဟာခွဲခြားဆက်ဆံခြင်းဖြစ်နေတယ်ဆိုတာကို highlight လုပ်ပေးချင်ပါတယ်လို့ဟုတ်ကဲ့ရှင်။ဟုတ်ကဲ
့။ဆိုတော့အချက်တစ်ချက်နှစ်ချက်ပဲပြောတော့ဘလို့ပုံစံလေးတွေနဲ့ဖြစ်နေတာလေအဲ့ဒါကိုနည်းနည်းထောက်ပြလို့ရမှာရှင့်ဟုတ်ကဲ့
အဓိကကတော့အခြေခံလူတန်းစားပဲဖြစ်ဖြစ်ဟောပတ်စံရှိတဲ့လူတန်းစားပဲဖြစ်ဖြစ်ဥမာပိုဆိုးတာတော့အခြေခံလူတန်းစားမှာငွေကြေးခက်ခဲလာပြီဆိုရင်သားနဲ့သမီးကြောင်းတက်ပြီသားနဲ့သမီးကြောင်းတက်ပြီဆိုရင်မိဘကလွယ်လွယ်လေးပဲပေါ့သမီးရယ်စာလေးတက်ပြီနည်းနည်းပပလေးတိုင်သမီးကအိမ်အောင်ပြုရမှာပဲတော်ပါပြီကိုကိုလေးမောင်လေးတွေကိုဦးစားပေးလိုက်ပါလို့ပြောရင်အဲ့ဒီသမီးကလည်းပျော်ရွှင်စွာနဲ့အိမ်မှာအိမ်လှုပ်လှုပ်ရတာကိုသဘောကျတယ်။သူပြောတယ်သူစိတ်ထဲမှာဒါဒီခွဲခြားဆက်ဆံခြင်းခံရတယ်လို့မထင်လိုက်ဘူး။သူ့ရဲ့အနာဂတ်ကိုနောက်ဆုတ်ပြီးလိုက်ရတယ်။ဆိုတော့ဒါလေးတွေကပြောတဲ့သူကလည်းခွဲခြားဆက်ဆံတယ်လို့မသိဘူး။ကာယကံရှင်လည်းမသိပေမဲ့ဒါကျမတို့ကတော့ဟိုမျက်စိနားပွင့်တဲ့ပုံမှာဒါဒီခွဲခြားဆက်ဆံခြင်းလို့ခံရပါတယ်လို့
ဆိုတော့ဒါမိသားစုတွင်းမှာကြတော့တယောက်နဲ့တယောက်ဒါအပြန်လန်နားလေပြီးတော့မှဒါမိသားစုအတွက်လုပ်တယ်လို့ထင်ရပေမဲ့တကယ်တမ်းကျတော့အမျိုးသမီးတွေကအဲ့ဒီနေရာမှာနေမယ်တစ်ဆင့်နှိမ့်ပြီးတော့ကြံခဲ့ဖို့အတွက်အခြေအနေတစ်ခုဖြစ်သွားတယ်လို့လည်းပြောလို့ရမယ်ထင်ပါတယ
်ဟုတ်ပါတယ်အဲ့ဒီတစ်ဆင့်နှိမ့်ဆိုတဲ့စကားလေးကိုလည်းပြပြချင်ပါတယ်ပေါ့နော်ဒါကကျမတို့ရဲ့ဘာသာရေးအရာပဲဖြစ်ဖြစ်အရှိတိုင်းရဲ့ယဉ်ကျေးမှုဒလီထုံတန်းစင်လာရဖြစ်ဖြစ်အမျိုးသားများကတော့အရှိမအမြင်နဲ့ရှိနေတယ်အဲ့တော့အမျိုးသားများရဲ့စိတ်ထဲမှာကအလိုလိုပါဖြစ်ဆိုသူတို့ဒီအမျိုးသမီးများထဲမြင့်နေမြင့်မြတ်တယ်တစ်ဆင့်မြင့်တယ်လို့ခံစားရတယ်တချို့ကလည်းဓာတ်ရိုက်ကြည့်ခန်းစားရတယ်တချို့ကလည်းမသိလိုက်မသိပါတာနဲ့ခန်းစားရတဲ့အခါကျတော့ကျမအမြဲတမ်းပြောပါတယ်ဒီမြင့်မြတ်တယ်ဆိုတော့အမျိုးသားတွေကဘယ်သူကမွေးဖွားခဲ့တာလဲအမျိုးအမေကမွေးဖွားပေးခဲ့တာသူ့ထက်ပိုမြင့်မြတ်အောင်မလားဒါမျိုးလေးတွေကအမျိုးသားတွေရဲ့ခံယူချက်တွေကိုပြောင်းပေးဖို့လိုတယ်ဆိုတဲ့အကြောင်းဒီတဆင့်နှိမ့်ဆိုတဲ့စကလုံးသုံးရင်ကိုကျမလုံးဝလက်မခံတာပေါ့နော်ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံမှာဒါဟိန္ဒူတိုင်းဝိုင်းမှာမဟုတ်ပါဘူးတခြားဒီဗုဒ္ဓဘာသာတိုင်းဝိုင်းပဲပြောပြောခရစ်ယာန်အစ္စလာမ်ပဲတိုင်းဝိုင်းမှာပဲကြည်ကြည်မြန်မာနိုင်ငံမှာအမျိုးသမီးတွေကတော့အမျိုးသားတွေနဲ့နှိုင်းယှဉ်တဲ့အခါမှာဒီခွဲခြားဆက်ဆံခံရတဲ့အခြေအနေတွေကရှိနေစေဖြစ်ပါတယ်ဆိုတော့ဒီအထဲမှာဟိန္ဒူအမျိုးသမီးတွေရဲ့အခြေအနေကပို့ပြီးတော့များဆိုးတယ်လို့ပြောနိုင်မလားဘလို့များသုံးသပ်လို့ရမလဲ
ပို့ဆိုးတယ်လို့ပြောလို့ရတာလေလောမရှိနေလို့ဥပဒေနဲ့ဆိုင်သွားတဲ့ခါကျတော့သူတို့ရဲ့ခွဲခြားဆက်ဆံခြင်းခံရတဲ့ခါမှာရက်တိပေးမဲ့သူမရှိဘူးတန်တဲ့ဘာသာတွေမှာလောရှိတယ်ဥပဒေရှိတယ်ဟိန္ဒူရဲ့ဥပဒေကအိန္ဒိယနိုင်ငံလာတဲ့ဥပဒေနှစ်ပေါင်း100အရင်ကဥပဒေတွေပြီးမဲ့ဒီမှာပြန်ပြီးဥပဒေကိုမပြင်ဆင်ထားတဲ့ခါမှာ ီဥပဒေရတကယ်လုံတော့မယ်ဆိုတဲ့အခါကျရင်မရှိဘူးနောက်တစ်ခုကတော့ယဉ်ကျေးမှုတလီထုံနှန်းစင်လာရဥပမာပြောမယ်ဆိုရင်အိမ်အောင်ကြသွားတဲ့သမီးတယောက်အနေနဲ့ကကျမတို့ဟိန္ဒူဘာသာမှာကွဲကွာသွားတယ်ဆိုတာမရှိဘူးဒီခင်ပွန်းတဲ့နဲ့ကွယ်လွန်သွားတဲ့အချိန်ထိနေရတဲ့အခါမှာသူအစင်မပြေတော့အိမ်အောင်ရေးအစင်မပြေတော့ဆိုရင်မကွဲချင်ရင်ကွဲချင်ရင်ပေါင်းချင်ရင်မပေါင်းချင်ရင်ပေါင်းဖို့ပေါင်းရတယ်ဒါသီးသူ့တွေအင်မတန်ခက်ခဲနေတယ်ဆိုတော့သူ့တွေရက်တိပေးမဲ့ဥပဒေရှိလားဆိုတော့ရေးရရမရှိဘူးဆိုတော့ကျမအမြဲအတန်ထွက်တယ်အခုတော့ဥပဒေရှင်တွေဟိန္ဒူတွေပဲလှုပ်လို့ရမှာဥပဒေရှင်တွေကသူတို့ပဲသိရမှာဒီຢາတွေရေးအရာတွေကိုဆိုတဲ့အတွက်ကြောင့်အခုတော့စပြီးတော့ဒီ3လေးနှစ်မှာတော့အဲ့ဒီကျမဥပဒေပညာရှင်လေးတွေနဲ့တော့တိုင်ပင်တာတွေရှိပါတယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ခွဲခြားဆက်ဆံမှုတွေဘလောက်ဆွဆွဝါဖြစ်နေတယ်လဲဆိုတဲ့နေရာမှာမြန်မာနိုင်ငံမှာဒါအိမ်တွင်းအကျန့်ဖတ်မှုဆိုတာတော့တော်တော်ကျယ်ပြန့်ပြန့်ရှိပါတယ်ဆိုတော့ဟိန္ဒူတိုင်းဝမ်းမှာရောဒါမျိုးတွေရှိပါသလားဘလို့ဆွဆွဝါချင်နေတွေရောကိုယ်တိုင်လိုက်ပူညီရင်းနဲ့ပေါ်ပြောအတိပိတ်ပညာတွေလုံနေရင်းနဲ့ပဲပြောပါတော့ကိုယ်တိုင်ကြုံတွေ့ခဲ့ရတယ်တော့ဘာတွေမြင်ခဲ့ရတာရှိမှန်းရှင
်အဓိကခြွေမှပြဿနာပါပဲအိမ်တအိမ်ထဲကိုအိမ်အောင်ကြသွားပြီဆိုရင်မိဘကဝင်ဆွဲဖက်ခင်မရှိတော့ဘူးဒလေထုံနှန်းစင်လာရဝင်ဆွဲဖက်ခင်မရှိဘူးဆိုတဲ့ကြောင့်တမီးဒီအိမ်ကိုသွားပြီဆိုရင်ပြန်ဆင်းမလာနေရောဆိုတဲ့တကြောင်အိမ်ထဲမှာရိုက်ခံရရင်ပဲဖြစ်ဖြစ်အော်ခံရရင်ပဲဖြစ်ဖြစ်နီးမျိုးစုံနဲ့အကျန်းဖက်ခံရတဲ့ခါမှာသူကပြန်ပြောပြန်ပိုင်ခွင့်မရှိဘူးအိမ်ကိုဆင်းလာပြီဆိုရင်ပြန်သွားပိုင်ခွင့်လည်းမရှိတဲ့တကြောင်ကျမအမြဲတမ်းဆက်သွယ်လာကြတယ်လေးငါးချောင်းနဲ့မှာကျမတော်တော်လှုပ်ပေးနိုင်ခဲ့တယ်ပေါ့နော်အဲ့ဒီလိုလှုပ်ပေးနိုင်တဲ့အပေါ်မှာလည်းပဲကျမတို့ကကွဲသွားဖို့လုပ်ပေးလို့မရအောင်သူ့ရဲ့အခွင့်အရေး right ရှိတယ်ဒီအခွင့်အရေးတွေကိုရအောင်သုံးပေးဖို့ပဲအဲ့တော့ကွဲသွားလို့မရအောင်ဆိုရင်အဓိကသူအကျန်းသက်ခံရရင်လက်စုပ်လက်ကင်ပြနိုင်ဖို့အရေးကြီးတယ်ဓာတ်ပုံရိုက်ထားသည်ရှိတော့အသံသွင်းထားသည်ရှိတော့ဒါတွေနဲ့ကျမတို့ကဥပဒေရဆက်လက်ပြီးအရေးကြီးလို့ရတယ်ဆိုတဲ့အကြောင်းကိုပြောတယ်အဓိကတော့တိုင်တင့်တဲ့နေရာမှာသွားတိုင်ဘာသာရေးအရာတိုင်မယ်ဆိုရင်ဘယ်သူမှလည်းတာဝန်ယူမပေးပါဘူး။ဘာကြောင့်လဲဆိုတော့အားလုံးကကျမတို့လောကကြီးကအရင်ချင်းမြောက်တဲ့ခါမှာမိသားစုအချင်းချင်းကတိနေတဲ့ခါမှာဘယ်သူမှတာဝန်ယူမပေးဘူး။အင်မတန်ဝန်းနေဖို့ကောင်းပါတယ်
။ဆိုတော့အခုဒီဆော့ဆော့ကပြောသလိုပေါ့နော်ကကွယ်ပေးတဲ့ဥပဒေတွေကလည်းခိုင်ခိုင်မာမာတည်တည်ချာချာဘာမှမရှိထားတဲ့အချိန်မျိုးမှာဒီအမျိုးသမီးတွေကလို့အိမ်တွင်းအကျန်းဖတ်မှုကနေစပြီးတော့တခြားဒီမျိုးစုံသောခွဲခြားဆက်ဆံခံရမှုတွေကြုံလာရပြီဆိုလို့ရှိရင်သူတို့တွေအနေနဲ့ဒါဆိုရင်ပထမအောင်ဆုံးသူတို့လုံနိုင်တာဘာများရှိမလဲ။
ထမအောင်ဆုံးလုံနိုင်တာကတော့သူတို့ရဲ့ဒီရက်ွက်แท้มาပဲဖြစ်ဖြစ်ပေါ့အရင်ဆုံးသွားတိုင်တင်နေပေါ့เนาะရက်ွက်ရဲ့အုတ်ထုတ်ရေးမူယုံတို့အဲ့လိုမျိုးတွေပေါ့เนาะဒါပေမဲ့အခုခက်มาလဲအဲ့လိုသွားတိုင်နေဘာညာလဲတိတ်တော့မကြားဘူးနောက်ရှည်နေဆိုတော့အခုခက်มาလဲဟိုလူတိုင်းကကိုယ်ဝန်းစားအတွက်ကိုယ်ဒုက္ခအတွက်ကိုယ်သွားနေရတယ်ဆိုကြောင်းလုပ်ပေးတဲ့သူလည်းမရှိဘူးမရှိတဲ့အခါကျရင်ကျမကတော့ပြောတယ် rights အရာအိမ်ကနေစင်းမလာနဲ့သူ့ရဲ့အခွင့်အရေးကဒီအိမ်ကနေစင်းလာရင်ဘာမှမရတော့ဘူးသူ껙ချင်းတောင်မှဘာမှမရတော့အဲ့တော့ရအောင်ကိုယ့်ရဲ့စရိတ်တားစရိတ်တသက်နေမယ်ဆိုရင်လည်းတားစရိတ်ခလေးစရိတ်အကုန်လုံးတော့ရအောင်ယူဆိုရဲအခါကြိုင်တော့ပေးရတာပဲအချို့အရာမျိုးတွေဆိုရင်တော့ကျမကတော့ဝင်ပြီးတော့အဲဂျားနေပြီးတော့ပြောပေးတာမျိုးတွေရှိတယ်အချို့လူကြီးတွေအနေနဲ့တစ်ဆင့်ပြောပေးတာမျိုးရှိတယ်နောက်ဆုံးဒီမျိုးသမီးကိုလုံးဝမပောင်းချင်ဘူးဆိုရင်တော့သူရိုက်ပိုင်ခွင့်မရှိဘူးအော်ပိုင်ခွင့်မရှိဘူးဆိုတော့သူတိသွားတယ်သူ့အတွက်နောက်ကနေ backup လုပ်ပေးမဲ့သူတွေပေါ်လာပြီဆိုတော့တိရဲ့အခါမှာတော့အမျိုးသားတွေကအဲနည်းနည်းတော့ရက်တန့်သွားတယ်မပြောက်သွားပါဘူ
းဆိုတော့အခုလို့ပေါ့နော်ဟိန္ဒူတိုင်းဝိုင်းထဲမှာအမျိုးသမီးတွေခွဲခြားဆက်ဆံခံနေရတဲ့အခြေအနေတွေရောပါအောင်ပဲပြောပြောဟိုမရှိတော့အောင်ပေါ့နော်ကာကွယ်နိုင်ဖို့အတွက်ဆိုတာမှာဘာတွေများအဓိကဆောင်ရွက်သင့်ပါလဲရှင
်ဆိုတော့အခြေခံပဲပေါ့နော် grassroots level ကိုအဓိကပညာတင်တဲ့အခါမှာသားနဲ့ဒန်းတူညီမျှပညာတင်ပေးသင့်တယ်ပေါ့ဆိုရိုးစကားတစ်ခုရှိရလေသားတယောက်ကိုပညာသင်ပေးခြင်းဟာသူတယောက်တည်းအတွက်ပဲပညာသင်ပေးတာတမီးတယောက်ကိုပညာသင်ပေးခြင်းဟာတမိသားစုကိုပညာသင်ပေးတာအဲ့တော့တမိသားစုတောင်မဟုတ်သူ့ရဲ့ပတ်ဝန်းကျင်သူ့ရဲ့အတိုင်အဝိုင်းသူ့ရဲ့မြို့လေးကနေမှပေါ့နော်တဖြည်းဖြည်းဆိုတဲ့အတွက်ကြောင့်ပညာကိုရပ်တန့်စေတဲ့အခါမှာကြာရင်တမီးမှပညာရပ်ပါလို့မဖြစ်စေချင်ပါဘူးပေါ့နောက်ဟိန္ဒူတွေကအမြဲတမ်းမေတော်တွေကိုရှ िख ိုးကြတယ်ကတော့ကြတယ်လေအမျိုးသားတွေရောအမျိုးသမီးတွေရောလူချင်းတာတွေအရန်တန်တာပြီးတော့ဆူတောင်းကြတဲ့အခါမှာဟိန္ဒူဘာသာမှာကဘုရားယူရှိတယ်အိမ်တအိမ်ရဲ့ငြိမ်းချမ်းခြင်းနဲ့ပြည့်စုံဖို့ဆိုလို့ရှိရင်ဒီအိမ်မှာတမီးမွေးဖွားလာရင်မေတော်လက်ချမီမေတော်ဥစ္စာတနာနဲ့ပြည့်စုံတဲ့လက်ချမီမေတော်ကြွားရောက်လာတာနဲ့အတူတူပဲအဲစောင့်ရှောက်တာနဲ့အတူတူပဲလို့သဘောထားတယ်ဆိုရင်ဒီတမီးတွေကိုကောင်းကောင်းမွန်မွန်ဆက်ဆံပေးပါညီမကိုကောင်းကောင်းမွန်မွန်ဆက်ဆံပေးပါပေါ့နော်အဲ့ဒါမှဒီအိမ်ဟာငြိမ်းချမ်းမှုနဲ့ပြည့်စုံစီတယ်ဒီအိမ်ရဲ့ငြိမ်းချမ်းမှုကသူ့အိမ်အောင်ကြသွားတဲ့အခါမှာသူ့သားသမီးတွေကိုပြန်ပြီးတော့သူပြုစုပြောင်းတဲ့အခါမှာငြိမ်းချမ်းမှုတွေနဲ့သူပြုစုပြောင်းနိုင်မှာပါလို့ တကယ်တမ်းဟိန္ဒူမှာတကယ်ကိုးကွယ်တဲ့ပုံစံတိုင်းသာလုပ်သွားမယ်ဆိုအမျိုးသမီးတွေအခန်းကဏ္ဍပို့ပြီးတော့မြင်မာတင်တာပေါ့
ဒါကြောင့် respect ပေးစီချင်တာ mutual respect ပေးစီချင်တာအမျိုးသမီးနဲ့အမျိုးသားဆိုတော့ဖះရှင်နေမေတော်ရီရှိတော့သွားဆူတောင်းနေမေတော်ရဲ့စွမ်းအားကဘာသာတိုင်းမှာရှိတဲ့အမျိုးသမီးရှိမှာရှက်တီလို့ခေါ်တဲ့စွမ်းအားရှိပါတယ်အဲ့တော့အမျိုးသမီးတွေကလည်းကိုယ်စွမ်းအားကိုကိုယုံကြည်ဖို့အရေးကြီးပါတယ်ကိုယ်မှာရှိနေတဲ့စွမ်းအားကိုအာတာချက်တင်နေပေါင်းလိုက်ပြီးဆိုရင်သူဒီဘသူ့မှာကြောက်စရာမလိုတော့သူဘဝမှာရက်တည်နိုင်အောင်ကြိုးစားရမယ်အဲ့တော့မေတော်ရှိခိုးနေတဲ့ပူဇော်ပတ်ပနေတဲ့အမျိုးသားတွေကဘာဖြစ်လို့မေတော်ရဲ့စွမ်းအင်ရှိတဲ့အမျိုးသမီးတွေဆိုသူတို့ mutual respect မပေးနိုင်ရမှာလေအဲ့တော့ကျွန်မတောင်းဆိုခြင်းနဲ့အဒီကနေ request လုပ်ချင်တာတော့အမျိုးသားများပြီးအမျိုးသမီးများကို mutual respect ပေးပြီးဆက်ဆံပေးပါလို့ပြောချင်ပါတယ
်ဟုတ်ကဲ့ပါအခုလိုချိန်ပေးပြီးတော့အမျိုးသမီးကဏ္ဍမှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်ကျွန်မ namaste လို့နှုတ်ခွန်းဆက်ပြရစီ
ဖြစ်ခဲ့ပ
ါတယ
်မိုက်ကွန်ပျူတာရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့သိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်သွားဖို့ရှိပါတယ်အခုတခါတော့သုတဆောင်နဲ့အမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်မကြာခင်ရဲ့ပိုင်းတွင်းကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တချို့ကကြိုတင်မဲတွေပေးပေးကြပါပြီသမ္မတလောင်းနေတဲ့က Republican သမ္မတလောင်းဖြစ်တဲ့ Donald Trump ကိုဘာကြောင့်မဲပေးခဲ့လဲဆိုတာနဲ့ပတ်သက်ပြီးမင်းနီဆိုတာပြည်နယ်စိန်ပေါမြို့က Trump ထောက်ခံသူဦးနေထူးကိုကိုအောင်ကတွေ့ဆုံမေးမြန်းထားပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲမှာကြာခင်မှာစတယ်ပေါ့ဆိုတော့ဒီရွေးကောက်ပွဲမှာဦးနေထူးအနေနဲ့ဘလိုကိုယ်စားလှယ်လောင်းမျိုးကိုမဲ့ပေးရွေးချင်မယ်ဆိုတာမျိုးစဉ်းစားထားတာရှိပါလဲ
ဟုတ်ကဲ့ကျွန်တော်ကတော့ဒီကုသမ္မတလောင်းနှစ်ယောက်ပေါ့နော်အဲ့နောက်မှာတော့ကျွန်တော်တော့ဒေါ်နယ်ထရန့်ကိုရွေးဖို့ကျွန်တော်ကစဉ်းစားထားတယ်ရွေးလဲရွေးခဲ့ပြီဖြစ်တယ်ဘာဆိုတော့ကျွန်တော်ကဒီအာလီဖုတ်တင်နဲ့ကျွန်တော်ကမဲ့ပေးပါပြီဖြစ်တယ်လေ။ဆို
တော့ဘာကြောင့်ဒေါ်နယ်ထရန့်ကိုရွေးခဲ့တာလဲ
။ဒေါ်နယ်ထရန့်ကိုရွေးချယ်ရတဲ့အကြောင်းရင်းကတော့ဒီကျော်တို့ဒီနှစ်ခုရှိမှာပေါ့နော်။ religion တရားကြည့်ရင်ကျွန်တော်က Christian ဖြစ်တယ်။ပြီးတော့ဗမာပြည်ကလာတဲ့လူတယောက်လည်းဖြစ်တယ်။ဆိုတော့ဒေါ်နယ်ထရန့်ရဲ့ဒီ policy မှာကြတော့ကျော်တို့ဘာလို့သွားတွေ့ရလဲဆိုတော့ဒီ abortion ကိစ္စကိုသူကလုံးဝဆန့်ကျင်တယ်ပြီးတော့ဒီအမျိုးသားချင်းချင်းမျိုးမီးချင်းချင်းအဲယူတဲ့ဟာတွေကြတော့သူတွေဆက်ကျင်တယ်ပေါ့နော်ကျွန်တော်တို့အနေနဲ့ကရင်ဖြစ်တယ်ဗမာပြည်လည်းလာတယ်ခရစ်ချန်လည်းဖြစ်တယ်ဆိုတော့အဲကိစ္စကိုကျွန်တော်ကဒီသူကဆက်ကျင်တဲ့အတွက်ကျွန်တော်ကသူ့ကိုသဘောကျတယ်နော်ပြီးတော့ဘာတစ်ခုပြန်ကြည့်မယ်ဆိုလို့ရှိရင်ဒီအမေရိကန်နိုင်ငံဆိုတာဆက်ပြီးတော့တီထောင်ကတဲ့ကပေါ့နော်ဒီသူ့ရဲ့ law တွေ regulation တွေအတိ bible ပေါ်မှာပဲသူကအခြေခံပြီးတော့သူကတည်ဆောက်ခဲ့တာဖြစ်တယ်အဲ့တော့ကျွန်တော်တို့ကလည်းအဲ bible နဲ့ဆက်ကျင်ပြီးတော့ဖြစ်တဲ့ဒီအဖြစ်ပြက်တွေကိုကျွန်တော်တို့ကလက်ခံလို့မရဘူးပေါ့နော်ဆိုတော့ဒီနိုင်ငံမှာဖြစ်မဲ့သမထတယောက်ကပေါ့နော်ဒီ Christian ရဲ့ဒီဥပဒေနော်ဒီကိုလှုပ်ဆောင်မယ်လို့သူကပြပြသားသားပြောတဲ့ဒီ president ဆိုတာဒီ Donald Trump ရောက်ပဲရှိလေတာဒီတခြားဒီမဲဆွေတဲ့ဒီသမ္မတတွေဆိုလို့ရှိရင်အများအပြားကသူတို့ဘာသာရေးကြောင်းတွေကိုသိမပြောလို့ရဘူးဘာဖြစ်လဲဆိုတော့သူတို့ကမဲမရမှာစိုးမဲ့စိုးရလို့လည်းကျွန်တော်ထင်တာပဲလေဒါပေမဲ့ဒီလူကြတော့ဒီ Donald Trump ကြတော့သူကပြပြသားသားပဲသူပြောမယ်ဒါတွေလုပ်မယ်နိုင်ငံအဲ့လိုမျိုးပေါ့နော
်ဒါဟိုလွန်ခဲ့တဲ့သမရတက်တမ်းမှာလည်းပဲဟို Roe v. Wade ပေါ့နော်ဒီတရီတာဖြတ်ချခွင့်ကိုအဲဟိုပြည်အောင်စုဥပဒေနဲ့အတူပြုပေးထားတဲ့ကိစ္စကိုဖယ်ရှားပြီးတော့ပြည်내တွေအလိုက်ပေါ့နော်အဲဒီကိစ္စကိုဆုံးဖြတ်ဖို့ဆိုပြီးတော့ဒါတရားရုံးချုပ်ကလည်းဟိုခွင့်ပြုထားတာမျိုးတွေရှိတယ်လေဆိုတော့တရီတာဖြတ်ချခွင့်ဆိုတဲ့နေရာမှာဥမာတရီတာတက်တမ်းအလိုက်ပေါ့လေဥမာဟိုသတင်း6ပတ်ဒါမှမဟုတ်လို့ရှိရင်အဲခုနှစ်ပတ်ရှစ်ပတ်ဆယ်ပတ်ပေါ့နော်ဟိုအဲ့ဒီလိုအချိန်ကာလတစ်ခုဟိုရောက်တဲ့အချိန်မှာဆိုရင်တော့ဟိုပယ်ချခွင့်ဟိုဖျက်ချခွင့်ဟိုမပေးလိုတာလားဒါမှမဟုတ်လို့ရှင်ရင်ဥမာဟိုကာလအပိုင်းခြားမရှိဘဲနဲ့ဒါတရေသားဖျက်ချခွင့်ကိုလုံးဝဟိုပိတ်ပင်လိုတာပါလား
ဖြစ်ချက်ကမှာခုကျွန်တော်တို့ဒီဘိုင်ဒန်ဆိုတာလက်ထက်မှာကျွန်တော်တို့ဘာတွေ့ရလဲဆိုတော့ဒီတချို့ဒေရာဖြစ်ချတာနော်ရှစ်လခုနှစ်လရှစ်လဒီကိုတို့ကဖြစ်ချတယ်ပြီးတော့တို့အဲ့ဒါတွေကိုဘာငွေနဲ့သုံးတယ်ပေါ့နော်ဘာငွေနဲ့သုံးတယ်ဆိုတော့ကျွန်တော်တို့ ဆိုရဲမှာလူတယောက်ဖြစ်ဖို့ကတော်တော်လေးကိုနှိမ့်စက်နေပြီဗျအဲ့ဒါကျွန်တော်တို့မြင်တာတော့လုံးဝဟိုမသိတော့ဘူးပေါ့နော်ဒါပေမဲ့လည်းကိုယ်စေကဖြစ်ချတဲ့နေရာမှာအကယ်၍ဒီလူတယောက်ရဲ့ကျမ်းမာရေးရာဖြစ်စေပေါ့နော်ဒီအမိသားစုရဲ့ပြဿနာခုခုရဲ့အကြောင်းဖြစ်စေပေါ့နော်ကျွန်တော်တို့ဒီဖြစ်ချမဲ့နေရာမှာကောင်းကောင်းစီစစ်သင့်တယ်လို့တော့ကျွန်တော်တို့
မြင်တာပေါ့နော်ဒါပေမဲ့လည်းပဲအခုဖြစ်နေကိစ္စမှာကိုဖြစ်ချက်ချင်းဖြစ်ချလို့ရတယ်ဆိုတော့ဒီအနေထားမျိုးရှိတယ်ပေါ့အခုကဒေတာဖြစ်ချပွဲအပြင်ပေါ့နော်တခြားတော့ဟိုဘယ်လိုမူဝါဒတွေကြောင့်ဒေါ်နယ်ထရမ့်ကိုရွေးလာပါလဲနိုင်ငံတစ်ခုကိုကျွန်တော်ပြန်ပြီးတော့ထူထောင်မယ်ဆိုလို့ရှိရင်ဒီကျွန်တော်တို့နိုင်ငံတစ်ခုရဲ့ဒီအခွန်ပေါ့နော်အခွန်ရှိမယ်နော်ဒီ အေးရရှိမှာပေါ့နော်ပြီးတော့ဘာလို့ပြောဒီကျမ်းမကြီးဆောက်ရှောက်မှုပေါ့နော်ပြီးတော့ဒီအဲလူဝင်မှုကြီးကြပ်ရေးပြီးတော့အဲအဲ့ဒါရှိမှာပေါ့နော်အကျန်းပြရပြီးတော့ကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှင်ဆိုတော့အခွန်ဆောင်တဲ့နေရာမှာကြာတော့ဒီကျွန်တော်တို့က ထရန့်ကဘာပြောထားလဲဆိုတော့ဆိုရှယ်စကူရီအင်ကမ်ပေါ့နော်ပြီးတော့ဒီဝန်ဆောင်မှုပေးတဲ့ဒီကွန်မြူနတီတွေပေါ့နော်ထစ်တွေပါတွေရတာမျိုးတွေရှိတယ်ဗျအဲ့ထစ်တွေကတော့ကျွန်တော်တို့ကခွန်ဆောင်အခွန်ပေးစရာမလိုဘူးပေါ့နော်ဆိုတော့ဒီနိုင်ငံမှာကျွန်တော်ကြည့်မယ်ဆိုရင်လူကလေးသန်းလောက်ကဒီအဲ့လိုဝန်ဆောင်မှုပေးတဲ့နေရာမှာလုပ်လို့တဲ့ထစ်ပေးနေရတဲ့လူတွေရှိတယ်အရင်တော့ဆိုသူတို့
ုတဲ့ဟာမျိုးတွေပေါ့နော်အဲပြီးတော့ဒီအခုကျွန်တော်တို့ကတွေ့နေရတာအများဆုံးတော့ကုန်စည်နှုန်းတက်တာပဲဗျာကုန်စည်နှုန်းက
ကျွန်တော်ဒီနေရာမှာအခွန်ကိစ္စကိုကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒေါ်နယ်ထရမ့်ကခုနလိုပေါ့နော်ဒါအခွန်တွေကိုအားလုံးကိုအခွန်တွေရှော့ချပေးမယ်ဆိုတော့အဲ့ဒီတဲ့မှာအမေရိကမှာဟိုစီးပွားရေးလုပ်ငန်းရှင်ကြီးတွေအများကြီးရှိတယ်လေဆိုတော့ဟိုအဲ့ဒီအထဲမှာဒီလုပ်ငန်းရှင်ကြီးတွေပါပါလား
အားလုံးပါမယ်လို့တော့ကျွန်တော်ထင်တာပဲဘာဆိုတော့သူပြောတယ်ဒီအလုပ်လုပ်လုပ်တဲ့ခွန်ဆောင်နေရတဲ့လူတွေအားလုံးရဲ့အခွန်ကိုရှော့မယ
်ဆိုတော့ဒီမိုကရက်ကတော့အထူးသဖြင့်ဒီလုပ်ငန်းရှင်ကြီးတွေဘီလီယံနာတွေကိုသူတို့ကဟိုအခွန်တိုးကောက်မယ်ဟိုသူတို့ကပူချမ်းလာတဲ့အတွေ့ဒီလူတွေကိုဟိုအခွန်တိုးကောက်မယ်ဆိုတော့ဒီကရတဲ့ဝင်ငွေကတခြားနေရာတွေမှာဟိုပူတုံးမယ်ဆိုတာမျိုးဒါဒီမိုကရက်ရဲ့ idea ပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဦးနေသူဘယ်လိုမြင်ပါလဲ
အဲ့ဒါလည်းကောက်ပါတယ်ဒီကျွန်တော်တို့ဒီဒီမိုကရက်နဲ့ဒီကျွန်တော်ပြောတဲ့ tip ကနဲ့ပတ်သက်ပြီးတော့လည်းပဲဒီမိုကရက်ကလည်းသူတို့ကအဲ့ဒါကိုရှော့ဖို့မယ်လို့သူပြောတာပါပဲနော်အေးဟိနေပါအဲ့ဒါတော့ဒေါ်နယ်ထရန်ကကော်ပီလုပ်တယ်ဆိုပြီးတော့တရားပြောတာမျိုးတွေရှိတာပေါ့နော်ဒါပေမဲ့လည်းပဲအဲ့ဒီ tax policy မှာကြတော့ဒီမိုကရက်ကလည်းပဲအမဆိုးလို့ပဲကျွန်တော်တော့မြင်တယ်လေဒါပေမဲ့ကျွန်တော်ကတခြားအနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့နှိုင်းရှင်တဲ့ကကြတော့ကျွန်တော်ကထရန်ပဲရွေးချယ်တာပေါ့နော်အဲဆိုတော့ပြီးတော့ရှေးဥစဲလို့ပဲပြောရမလားတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒီအမျိုးသမီးနဲ့အမျိုးသားမှားပေါ့နော်ကျွန်တော်ကတော့အမျိုးသားကိုပဲကျွန်တော်ကပိုကြိုက်တယ်။ဘာလို့ဆိုတော့ကျွန်တော်ကြည့်လိုက်တယ်ဒီနိုင်ငံတကာမှာအခုဒီ President မြို့မီ President တွေဖြစ်နေဒါတွေရှိတာပေါ့နော်။ဒါပေမဲ့လည်းပဲ problem တွေတော်တော်များတယ်ဗျ။ဆိုတော့ကျွန်တော်အမြင်ကတော့ကျွန်တော်ကမျိုးသားကိုပဲကျွန်တော်ရွေးချယ်ခြင်းနဲ့အဲ့ဒါကြောင့်ဒီ Trump ပဲကျွန်တော်ရွေးတာဖြစ်တယ်။
ဒီမင်းတွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VA Plus application ကို download ရယူပါ
အခုတော့သိပ္ပံနဲ့နှီးပညာကဏ္ဍအလှည့်ရောက်လာပါပြီ2024ယူဘဗီရာနိုဘယ်ဆုဟာ Neural Network လို့ခေါ်တဲ့သက်ရှိတွေတွေးတောခံစားလှုပ်ရှားရမှာအရေးပါတဲ့အုံနှောက်နဲ့အာယုံကြောတွေက Cells တွေအလုတ်လုတ်တဲ့အတိုင်းစိတ်ရုပ်ကိုခိုင်းနိုင်အောင်စဉ်းစားကြံစားခဲ့တာကြောင့်လို့ AI သုတေသနပညာရှင်တဦးဖြစ်တဲ့ဒေါက်တာရဲကျော်သူကပြောပါတယ်ဒေါခင်မျိုးသက်ကတင်ပြမှာပါ
နှစ်ဆက်လေးခုနှစ်အတွက်ယူဘဗီတာမှာနိုဘယ်ဆုရသွားတဲ့ဥစ္စာဒီဆက်နဲ့လေ့လာတာပေါ့နော် machine learning ဆိုတဲ့ဆက်နဲ့လေ့လာတာ ਨੇ အဲ့ဒါကသူအုံနှောက်ထဲကဒီ neuron တွေနဲ့ဆိုင်တဲ့ဒီ neural network ဆိုတာ ਨੇ ဒီယူဘဗီတာဆိုင်ရနိုဘယ်ဆုကိုရသွားတယ်လို့သိပါတယ်ဆရာဆိုတော့အရင်ဆုံးသိကျင်တာ neural network ဆိုတာဘာလဲ neuron ဆိုတာဘာလဲအဲ့ဒီ neuron တွေရဲ့ network ကိုရှင်းပြပေးပါဆရာ
ကဲပါကျွန်တော်တို့အုံနှောက်ပေါ့လေအဲ့တော့အုံနှောက်ဆိုတာလူအုံနှောက်တည်းမကဘဲနဲ့ကြွက်ဘာညာအုံနှောက်တွေအများစုပေါ့လေအဲ့ဒီမှာကျွန်တော်တို့က neuron cell ဆိုတာရှိတယ်ဗျတကယ်ကတော့အုံနှောက်မာတွေမကဘူးတကယ်ကတော့ကျွန်တော်တို့အုံနှောက်ကနေပြီးတော့ပို့တဲ့ signal ကိုလက်ခံနိုင်တယ်အုံနှောက်နဲ့ဆက်သွယ်နိုင်တဲ့ cell ပေါ့လေ cell ရှိတဲ့အပိုင်းတွေမှာအကုန်ရှိတယ်ဆိုတော့ဒါကကျွန်တော်တို့လက်မှာလည်းရှိတယ်မျက်လုံးမှာလည်းရှိတယ်အဲ့ neuron cell တကယ်ကတော့လေဟုတ်တယ် neuron network ဆိုတာအဲ့ဒီ biologicalနောက်ကိုခြေခံပြီးတော့ပေါ်လာတဲ့ကျွန်တော် machine learning method တခုပါအဲ့တော့နည်းနည်းလေးကျွန်တော်အဲ့ဒီ neuron ကိစ္စကိုပြောရမယ်ဆိုလို့ရှိရင်ဆိုင်းနေလည်းအများကြီးရှိပါတယ်အဲ့ဒီက design ပေါ့လေအဲ့ဒီ design ကတော့ကျွန်တော်တို့က logical calculus of the ideas immanent in nervous activity ဆိုတဲ့ paper ရှိပါတယ်အဲ့ဒီ paper ကတော့ကျွန်တော်တို့ဥနောက်နဲ့ပတ်သက်တဲ့ပထမဆုံးသင်္ချာ theory လို့ပြောလို့ရပါတယ်သူကတော့အဲ့ဒီ biological neuron ရဲ့အလုပ်လုပ်ပုံကိုကျွန်တော် logic ကိန်းနဲ့အင်းလည်းဆောက်လို့ရတယ်ဆိုပြီးတော့ဆောက်ပြတာပါ logic gate ဆိုတာတော့ကျွန်တော်တို့ binary network network လေးပေါ့လေအဲ့တော့ input က1ရှိမယ်0ရှိမယ်အဲအဲ့နှမျိုးပဲရှိတာပေါ့လေအဲ့နှမျိုးမှာ11ဆိုရင်ဘယ်လိုထွက်မလဲအဲ10ဆိုရင်ဘယ်လိုထွက်မလဲဆိုတော့ကျွန်တော်တို့ဒီ passive fiber เนาะ electronic engineer ဘာညာမှာလည်းသင်ရတယ်ကျွန်တော်တို့ and node nan လို့အဲ့လို gate မျိုးပေါ့เนาะအဲ့လို gate 3ခုလောက်ကိုသူကဆောက်ပြီးတော့အဲသွားခဲ့ပါတယ်တကယ်တကယ်ကကျွန်တော်အဲ့ဒါကဒီအုံနောက်ထက်မှာရှိတဲ့ neuron ကဘယ်လိုလုပ်တာလဲဆိုတော့သူကဒီ neuron တွေကခုနှစ်ခုအားလုံးချိတ်ဆက်နေပြီးတော့အများကြီးပဲတိုင်းနေချီရှိတယ်ချိတ်ဆက်နေပြီးတော့ခုစီကလည်းခုကတော့ဒီအချက်ပို့တယ်ပေါ့လေကျွန်တော်တို့ chemical သို့မဟုတ်ကျွန်တော်တို့electrical signal ပို့တယ်ပေါ့အဲ့ဒီ axon ဆိုတဲ့nerve ကနေပို့တယ်အဲ့ဒါကိုကျွန်တော်တို့ကလက်ခံလာကျွန်တော် dendrite ဆိုတဲ့အပန်းလက်ခံတယ်အဲ့လိုလုပ်လို့တော့အဲ့ဒီလုပ်လို့တော့အခြေခံပြီးတော့ခုနကကျွန်တော်ပြောတဲ့ paper ကကျတော့ငါတို့ဒီ biological neural network ကိုအခြေခံပြီးတော့logic gate ဆောက်လို့ရတယ်ဆိုတော့ပိုးစထွက်တာပါအဲ့တော့ neural network ကအစအဲ့ရဆိုကျွန်တော်ပြောလို့ရပါတယ
်အဲ့ဒီဟာကိုအခြေခံပြီးတော့ set ကိုခိုင်းတဲ့သဘောလားဆရာ
ဟုတ်ပါတယ်အဲ့တော့ machine learning AI model ပေါ့လေဘာလို့လဲလဲခုနကကျွန်တော်ပြောခဲ့တဲ့ paper ကကျတော့ကျွန်တော်တို့ကအတူောက်ကျင်နေကျွန်တော်က MP neuron လို့ခေါ်ပါတယ် McCullough နဲ့ Pitts neuron ပေါ့လေအဲ့သူတို့ရဲ့ model ကတော့တကယ်တော့ learning လုပ်တဲ့ model မဟုတ်ပါဘူးသူတို့ကခုနပြောလို့ biological operation ကိုပဲသူတို့က logic နဲ့အဲ့ဒါနဲ့ကိုစားပြုတ်ပြီးတော့သူတို့လုပ်ပြတာပါ။နိုဘယ်ဆုရတဲ့ကိစ္စကကြတော့ machine learning AI model ဆိုတဲ့အခုခေတ်ပေါ် neural network ကိုပြောတာပါ
။ဒီ Nobel ဆုရသွားတဲ့ဥစ္စာပေါ့နော်။ဟောဘာကြောင့်သူတို့ Nobel ဆုပေးလိုက်တာပါလဲဆရာ
။အဲ့တော့ Nobel ဆုရတဲ့ဒီနှစ်ပေါ့2024 physics နဲ့ science Nobel ဆုကပုဂ္ဂိုလ်2ယောက်ပေါ့လေဆရာကြီး2ယောက်ကိုပေးပါတယ်။တယောက်ကကြတော့ကျွန်တော်တို့John Joseph Hoffee ဆိုတဲ့ဆရာပါသူကတော့သူရတာတော့ Hoffee network ဆိုတဲ့ proposal အတွက်ရတယ်လို့ကျွန်တော်နားလည်ပါတယ်အဲ့တော့အဲ့ဒီ Hoffee network ဆိုတဲ့ဟာကပြောရလို့ရှိရင်ကျွန်တော်တို့ machine learning model ဆောက်တဲ့အခါမှာ memory ဆိုတဲ့အပိုင်းလိုတယ်ဗျာအဲ့တော့သူကအဲ့ memory ဆိုတဲ့အပိုင်းကိုအဲ့ network မှာထည့်တာပေါ့အဲ့တော့အလွယ်ရှင်းပြရလို့ရှိရင်ကျွန်တော်တို့လူတွေမှာinformation ကအပြည့်စုံမဟုတ်ပေမဲ့ကျွန်တော်တို့ကတိရတဲ့ knowledge ပေါ့လေတိရတဲ့ pattern ပေါ်မူတည်ပြီးတော့ကျွန်တော်ဖြည့်ပြီးတော့တွေးတာလို့ဖြည့်ပြီးတော့စဉ်းစားတာလို့ automatic လုပ်နိုင်တယ်ပေါ့အဲ့ဒီဘိုင်းရှိတယ်ဥပမာပြောရလို့ရှိရင်ကျွန်တော်တို့က app blank e လို့ပေးလိုက်လို့ရှိရင်ကျွန်တော်တို့ကလူတစ်ယောက်ကိုဒါကတော့ app le apple ပဲဆိုပြီးတော့ဖြည့်တွေးသွားတာမျိုးပေါ့နော်စလုံးအပြည့်စုံမရေးပြနိုင်တော့ပေါ့နောက်တစ်ခုဥပမာထပ်ပေးရလို့ရှိရင်ဥပမာကားတွေကတန်းစီပြီးတော့ပိတ်နေကြတယ်ဆိုလို့ရှိရင်ဖုန်းတွေတည်နေကြရဆိုရင်ကျွန်တော်တို့က အားသေးကြရတာ traffic jam ပဲဆိုပြီးတော့ကျွန်တော်အဲ့လိုမျိုးကျွန်တော်တို့သိထားတဲ့ knowledge ကိုအခြေခံပြီးတော့ကျွန်တော်တွေးတာပေါ့အဲ့လိုမျိုးကျွန်တော်တို့ကတကယ်တော့ associative memory လို့ခေါ်ရတယ်ဗျအဲ့တော့အဲ့ဒီအပိုင်းကိုအဲ့ concept ကိုသူကသူ့ရဲ့ Hoffi network ထဲမှာသုံးပြီးတော့သူကသူ့ proposal 1942ခုနှစ်ဗျ82ခုနှစ်မှာသူ proposal တင်ခဲ့တယ်အဲ့တော့ကျွန်တော်နားလေတာအဲ့ဒီအတွက်ဆူရတာပေါ့နော်ဘာတွေလုပ်လို့ရလဲဆိုရင်အဲ့ဒီ network ကနေပြီးတော့ကျွန်တော်တို့အဲ့တုန်းကဆိုလို့ရှိရင်ကျွန်တော်တို့ဆိုပါဆိုဓာတ်ပုံတွေဘာတွေကဝါနေတယ်ဆိုလို့ရှိရင်လည်းအဲ့ဒါကို network ကနေပြီး train line network ကနေပြီးတော့သူ့ဖြည့်ပြီးတော့အဲ့ဝါနေတဲ့အပိုင်းတွေကိုတော့ပြန်ဖြည့်ပြီးတော့ပုံပြန်ပေါ်လာအောင်လုပ်တဲ့အပိုင်းတွေပဲလုပ်လို့ရတယ်ပေါ့နော်အဲ့ဒါတစ်ပိုင်းပေါ့နော်အဲ့လိုမျိုးပေါ့လုပ်လို့ရတယ်
နောက်တစ်ယောက်ကဟောထင်တယ်နော်ဆရာနောက်တစ်ယောက်ကကနေဒါကဘာမောက်ခတ်ထင်တယ
်ဟုတ်ပါတယ်ကျွန်တော် professor hin tan ba သူကကြတော့ bosman machine နောက် neural network ပါတယ် now back propagation ဆိုတဲ့အပိုင်းပါတယ် now deep learning ဆိုတဲ့အပိုင်းပါတယ်အဲ့သုံးခုအပိုင်းနဲ့ sign နဲ့ novel ဆုလို့ကျွန်တော်နားလည်တယ်ပေါ့လေအဲ့တော့တကယ်ကတော့ဒီဆရာ hin tan ကကျွန်တော်ခုခေတ်ပေါ် AI neural network ရဲ့ဖခင်လို့တော့ပြောလို့ရတယ်ပေါ့အထူးသဖြင့်တော့ကျွန်တော်က deep learning ပေါ့ deep learning ရဲ့ဖခင်ကြီးပါသူကအဲ့တော့ဘာကြောင့်လဲဆိုတော့ကျွန်တော် neural network တွေကတကယ်ကတော့ dog shot လို့လာကြတယ်အဲသို့တော်လည်းပဲကျွန်တော်တို့သူ့ရဲ့ contribution လုပ်တဲ့အပိုင်းက၃ပိုင်းလို့ကျွန်တော်ကြံမြင်ရတယ်အဲခုနကကျွန်တော်ပြောတဲ့ bosman machine neural network ပေါ့နော်အဲ့တော့ bosman machine neural network ဆိုတာတကယ်ကတော့ကျွန်တော်ယူပဗေဒပညာရှင် Ludwig bosman ကိုကိုးစားပြုတာပါအဲသူကကျွန်တော် physics လောကမှာဆိုလို့ရှိရင်ကျွန်တော်တို့အဲ့ဒီ1800ပတ်ဝန်းကျင်ပေါ့နော်1840လောက်ဒီနည်းနည်းပိုင်းပေါ့လေအဲ့ပတ်ဝန်းကျင်ကဆိုရင် physics မှာကျွန်တော်တို့ကအရွေးတွေဒီလိုနော်အချို့ကိစ္စတွေကိုကျွန်တော် pattern နဲ့တတ်မှတ်ထားတဲ့အတိုင်းသွားရတယ်လို့ဆိုယူဆတာပေါ့အဲ့ဟာကို तू က random ဆိုတဲ့ concept နဲ့ तू လာတာပေါ့နော်ပြောပါရင်ကျွန်တော် gas တွေဘာတွေမှာလဲအပူပေးရလို့ရှိရင်ထဲမှာရှိတဲ့ element တွေက randomly ကျွန်တော်တို့ကနော်တုံခါပြီးတော့လှုပ်ရှားတယ်ဆိုတဲ့ဟာမျိုးအဲ့ concept ကိုသူကသူ့ရဲ့ဒီ bosman machine မှာ apply လုပ်တာပေါ့နော်အဲ့တော့အဲ့ဒါကိုကျွန်တော် bosman machine neural network လို့ခေါ်ပါတယ်နောက်တစ်ပိုင်းကကျတော့ကျွန်တော် learning လုပ်တဲ့အခါမှာတကယ်တကယ်ကကျတော့ကျွန်တော်က layer တွေအများကြီးတိုးပြီးတော့ hidden layer တွေပေါ့နော်အများကြီးတိုးပြီးလုပ်သွားတဲ့အခါမှာပို့ပြီးတော့ network က complex ဖြစ်လာတယ်ပို့ပြီးတော့လည်းခက်ခဲတဲ့နော်ကိစ္စတွေကို learn လုပ်နိုင်မယ်ဆိုတဲ့ idea စလာတယ်အဲ့ရနေပြီးတော့ deep learning ဆိုတာက boom ဖြစ်လာတာဟုတ်ဆိုတော့သူတို့နှစ်ယောက်ဒီ contribution နဲ့ဒီ physics novel break assign လို့ကျွန်တော်နားလည်ပါတယ်ဗ
ျဒေါက်တာရဲကျော်သူက2024အတွက်ယူပဗေဒ Nobel ဆုရခဲ့တဲ့ neural network ကိုဘယ်နေရာမှာသုံးနေလဲဆိုတာဆက်ပြီးတင်ပြပေးပါမယ်နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော
်ဘာစင်ကနာရီယာတော့ပါပဲခင်ဗျာ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြသွားမှာပါဗျာယူကရိန်းကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားကိုကူညီဖို့မြောက်ကိုရီးယားကတပ်သားတွေဆေလွတ်တာဟာသူ့ရဲ့နျူကလ িয়ার မစ်ဆိုင်းတုံးအစီအစဉ်တွေမှာရုရှားရဲ့နည်းပညာအထောက်အကူတွေရကျင်တဲ့အတွက်ဖြစ်နိုင်ကြောင်းအမေရိကန်ကျွမ်းကျင်သူတွေကပြောပါတယ်မြောက်ကိုရီးယားတပ်သား3,000ထက်မနည်းကိုရုရှားမှာပထမဆုံးတွေ့ရတယ်လို့အမေရိကန်ကအတည်ပြုထားပါပါအစ္စရေးနဲ့လေဗနွန်ကဟက်စ်ဘိုလာတွေကြားအရေးတကြီးလောက်ရမှာကတန်တမန်ကြီးနီလန်နဲ့အဖြေရှာဖို့ဖြစ်ကြောင်းလန်ဒန်မြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောကြားလိုက်ပါတယ်။ဂျော်ဒန်နိုင်ငံရေးဝန်ကြီးဆာဘာဒီကတော့အစ္စရေးဟာဂါဇာမှာလူမျိုးတုံးတပ်ဖြတ်နေတယ်လို့စွပ်စွဲလိုက်ပြီးဒါကိုရပ်တန့်ရမှာဖြစ်ကြောင်းသူကတုံ့ပြန်ပြောကြားခဲ့ပါတယ်။မြန်မာသတင်းမှာတော့ကမ္ဘာရွှေဈေးဟာတောက်ကြနေမှာတောင်းဆကိုအမေရိကန်ဒေါ်လာ2,950ကျော်အထိမကျုံစဘူးတက်လာသလိုအမေရိကန်ဒေါ်လာဈေးကလည်းပြည်တွင်းမှာတရိပ်ရိပ်တက်လာနေပါတယ်။ဒါ့အပြင်တရုတ်နဲ့ထိုင်းနယ်စပ်သွင်းကုန်အများစုကိုအစိုးရကကန့်သတ်လိုက်တာကြောင့်ပြည်တွင်းမှာရွှေနဲ့ဒေါ်လာဈေးတွေအဆမတန်တက်လာလိမ့်မယ်လို့ကုန်သည်တွေကခန့်မှန်းနေကြပါတယ်ခင်ဗျာ။သတင်းဒီအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအစီအစဉ်ထုတ်လွှင့်ရမှုကတော့ Mac Computer ဖြစ်ပါတယ်။ရုပ်တံဒါရိုက်တာကတော့ James Smith ပါခင်ဗျာ။VOA အမေရိကန်တန်ရဲ့မနက်ခင်းအစီအစဉ်ကိုကြည့်ရှုကြတဲ့ချင်းမိတ်ဆွေတွေအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။